Welcome to the Voice of America in Burmese.
ကျမရှင်းလင်းကြပါစေ view America တန်မြန်မာပိုင်းရဲ့2019ခုမလ29ရက်ပုဂ္ဂိုလ်နဲ့မနက်ခင်းတန်လွင့်စီစဉ်ဒီကိုမြို့တော် Washington DC ကနေပြီးတော့ line လို့မိတော့30နဲ့40 48ပြင် view ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျွန်တော်ကြော်လင်မအခုနဲ့ပခင်စီစဉ်ဒီကိုတင်ဆက်သွားပါပါ
မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတူခြေညာပေးပါပါAmerican သတင်းမီဒီယာအများစုကရုရှားနဲ့ဆက်နွယ်နေတဲ့ဆိုရယ်မှားယွင်းတဲ့ယုံကြည်မှုနဲ့သတင်းတွေရေးခဲ့တာကြောင့်နိုင်ငံတကာကအရှုံးချခံနေရတယ်လို့သမ္မတထရမ့်ကပြောပါတယ်။ဂါဇာကမ်းမြောင်ဒေသအဖြစ်ခတ်ရက်ဆဲဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကပန်ကြားလိုက်ပါတယ်။ထောင်ခွင်းနဲ့အချင်းချခံနေရတဲ့ Reuters သတင်းသမားနှစ်ဦးရဲ့အယူခံကိုနေပြည်တော်တရားတတော်ချုပ်မှာအင်္ဂါနေ့ကနှစ်ဖက်ရှိနေပြီးရှောက်လဲခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါ။ကိုကြောင်လေ
းဟုတ်ကဲ့ပါခင်ဗျာအဲ့လိုသတင်းတွေနားဆင်ပြီးဆက်ပြီးတော့ကြားမယ်ထဲမှာဆိုရင်
ဒီကျေဆုံးကတော်လန်ရင်းနေပါဘသူ့ကိုတော်လန်ရဖက်စစ်ဂျပန်ကိုတော်လန်လို့တော်လန်ရင်းနေဆိုတာပေါ်ပေါက်လာတာပါအဲ့ဒါကြီးကိုဒီဖိုင်စီ
ဒီကနေ့ကြာရောက်တဲ့တက်မတော်နေ့နဲ့အရင်တုန်းကတက်မခဲ့တဲ့တော်လန်ရင်းနေဒိတ်ပေါ်အဲ့နေ့နဲ့ပတ်သက်တဲ့အဓိပ္ပာယ်တဲ့ပုံမှာအမြင်တွေမတူကြတဲ့အကြောင်းကိုကြားရမှာပါထိုင်းရွေးကောက်ပွဲနောက်ဆုံးအချိန်နေဥရောပရောက်တေးဥတမရဘယ်လိုလူမျိုးကိုနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်မလဲဆိုတဲ့အကြောင်းဆွေးနွေးထားတဲ့အင်္ဂါညတရက်လေးလိုက်ပြန်လည်တိစမှုကိုလည်းနားဆင်ရမှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်သိန်ထိုက်တို့ကြီးညာကြပါလိမ့်မယ
်။ American သမ္မတ Donald Trump က American သတင်းမီဒီယာအများစုကသူ့အခေါ် Russia နဲ့ဆက်နွယ်နေတယ်ဆိုရယ်မှားယွင်းတဲ့ယုံကြည်မှုနဲ့ပတ်သက်ပြီးသတင်းတွေရေးသားခဲ့တဲ့အတွက်တကဘာလုံးကရှုံချနေကြတယ်လို့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အဂရီလိုက်စားပြီးသတင်းအထုတွေဖြစ်တဲ့ဆိုပြီးကဘာတလွားကအဖြစ်တင်တဲ့ဒဏ်ကိုသတင်းမီဒီယာသမားအများစုခန်းစားနေရတယ်လို့သမရကသူ့ Twitter မှာရေးပါတယ်။ရုရှားနဲ့ပတ်သက်ဆက်နွယ်မှုမရှိဘူးဆိုတာကိုသိရတဲ့ရုရှားနဲ့ဆက်နွယ်နေတယ်ဆိုရင်မှားရတဲ့ယုံကြည်မှုတဲ့နှစ်နှစ်ကြာသတင်းထုတ်ပြန်နေကြတာကြောင့်သူတို့ဟာပြည်သူတွေအတွက်တကယ်ရန်သူအစ်စ်ဖြစ်တယ်လို့တကယ်အတိုက်ခံပါတီလည်းဖြစ်နေတယ်လို့သမရကပြောပါတယ်။ဒါ့အပြင်အထူးစုံစမ်းမှု Robert Mueller ရဲ့22လကြာခဲ့တဲ့စုံစမ်းစစ်ဆေးမှုဟာအစကတည်းကမလုပ်သင့်ဘူးလို့သူ့ကိုထောက်ခံသူတယောက်ရဲ့ Twitter ကရေးသားချက်ကိုလည်းသမရထရမ့်က Twitter မှာပြန်ပြီးထပ်ဆင့်ပြန်ခဲ့ပါလေအထူးစုံစမ်းမှုမော်လာကသူ့စုံစမ်းမှုရရုရှားနဲ့ပတ်သက်ဆက်နွယ်မှုမရှိဘူးလို့ကောက်ချက်ချထားတာအတွက်သမ္မတထရမ့်ကမော်လာရဲ့အစိုးရခံစားဟာတိတ်ကောင်းကြောင်းနဲ့သူ့ထက်ကောင်းတာမရှိဘူးလို့ပြောပါတယ်အထူးစုံစမ်းမှုမော်လာကထရမ့်နဲ့သူ့ရဲ့2016မဲဆွယ်ဖွဲ့တော်ကထရမ့်သမ္မတဖြစ်အောင်အကူအညီပေးဖို့ရုရှားကိုဆက်သွယ်မှုမရှိဘူးလို့ကောက်ချက်ထားထားကြောင်းနိုင်ငံတော်ရှိနေချက်ဂျက်ဝီလျံဘာကမော်လာရဲ့အစိုးရခံစားအနှစ်ချုပ်နဲ့ပတ်သက်ပြီးထုတ်ပြန်ခဲ့တာပါဒါပေမဲ့ဒီအစိုးရခံစားမှာမော်လာကသမ္မတထရမ့်မှာအပြစ်မရှိဘူးလို့ပြောမထားကြောင်းလည်းပြောပါတယ်။ဒါအပြင်ထရမ့်မှာစုံစမ်းစစ်ဆေးမှုတွေပြက်စီအောင်စ조사နေနေတဲ့တရားရင်မှာဝင်ရောက်နှောက်ယှက်မှုရှိမရှိအတွက်တော့မော်လာကဘာမှကောက်ချက်ချမထားဘူးလို့လည်းပြောပါတယ်
။တရုတ်နိုင်ငံရှင်ချန်းဒေသနောက်ပိုင်းကထိန်းသိမ်းရေးစခန်းတွေမှာဝီဂါဂါတွေနဲ့တခြားလူနည်းစုမွတ်စလင်အဖွဲ့တွေကိုအစုလိုက်ပြုံလိုက်ထိန်းသိမ်းထားတာဟာဆိုရင်ဝမ်းနည်းစရာဆက်ဆုပ်စရာကောင်းတယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်မိုဘေယိုကပြောဆိုလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးလူသိရှင်ကြားပြင်းပြင်းထန်ထန်ပြောဆိုထားပြီးဖြစ်တယ်လို့တီးထန့်ပြောဆိုမှုတွေလည်းရှိခဲ့တယ်လို့ဝန်ကြီးက VOA ရဲ့မေးမြန်းမှုကိုအင်ကာနေမှာတုံ့ပြန်ဖြေကြားတာဖြစ်ပါတယ်အရေးအတွက်ကတိတ်နေချီရှိနေတာသိကြတယ်ဒါဟာဆိုရင်သမိုင်းတင်ရမယ်လို့ခွင့်ရချိုးဖောက်မှုကြီးလို့ကျွန်တော်တို့သုံးနှုံးပြီးဒီလောက်ကဆက်ဆုပ်ပွဲကောင်းပြီးရက်တန်းကရက်ဖို့တရုတ်ကိုနားချနိုင်ရည်လဲဆောင်ရွက်နေတယ်လို့ဝင်ကြီးပွန်ပီယိုကပြောပါတယ်တရုတ်အစိုးရကဝီဂါတသန်းကိုထိန်းသိမ်းရေးစခန်းတွေမှာထားရှိတယ်လို့လူခွင့်ရအဖွဲ့တွေကဆွဆွဲထားတာပါတရုတ်အစိုးရဘက်ကတော့အစွန်းရောက်တွေဖြစ်မသွားစေရည်အစီအစဉ်ဆောင်ရွက်နေတာဖြစ်ပြီးဒီစခန်းတွေကဥပဒေရေးရာနဲ့မန်ဒရင်းဘာသာစကားကိုသင်ကြားပေးမယ်အသံမွေးဝမ်းကြောင်းသင်တန်းစင်တာတွေဖြစ်တယ်လို့လည်းပြောပါတယ်တရုတ်ရဲ့မူဝါဒကိုဝေဖန်သူတွေကတော့ဒီလောက်ကဝီဂါတွေရဲ့ကိုယ်ပိုင်လက္ခဏာတွေကိုဖျက်ဆီးပစ်ဖို့ရည်ရတာလို့ပြောဆိုကြပါတယ်ရှင
်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဂါဇာကမ်းမြောင်ဒေသမှာအဖြစ်ကရက်ဆဲချဖို့အတွက်အင်္ဂါနေ့မှာပန်ကြားလိုက်ပါတယ်ဂါဇာကမ်းမြောင်ဒေသမှာအင်္ဂါနေ့မနေ့ပိုင်းကအစ္စရေးစစ်လေယာဉ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ပါလက်စတိုင်းဘက်ကရော့ကက်တွေနဲ့ဇက်တိုက်ပြန်လည်ပစ်ခတ်ခဲ့တာဖြစ်ပါတယ်ပထမဆုံးအနေနဲ့ရော့ကက်နဲ့ပစ်ခတ်တိုက်ခိုက်မှုတွေရှုံချကြောင်းနဲ့အစ္စရေးနဲ့ဂါဇာနှစ်နေရာစလုံးနဲ့ပါလက်စတိုင်းမှာရှိနေတဲ့ဒေသခံတွေဒုက္ခမခံစားရစေဖို့အခုချိန်မှာပစ်ခတ်မှုတွေမလုပ်ကြဘူးတွင်းမှုကအကျုပ်ကပန်ကြားလိုက်တာပါတနင်္လာနေ့ကဂါဇာကမ်းမြောင်ဒေသကနေရော့ကက်နဲ့ပစ်ခတ်တိုက်ခိုက်မှုတွေနောက်ကွယ်မှာဒီဒေသကိုထိန်းချုပ်ထားတဲ့ဟာမတ်စစ်သွေးကြွအဖွဲ့ရှိနေပါတယ်ဒီပစ်ခတ်မှုကြောင့် Tel အဘစ်မြက်ပိုင်းမှာရှိတဲ့အိမ်တိန်ကလူခဏဦးထိခိုက်ဒဏ်ရာရခဲ့တာပါဒါကိုအစ္စရေးဘက်ကလက်တုံပြန်တဲ့အနေနဲ့ဟာမတ်ခေါင်းဆောင်ရဲ့ရုံပါဝင်ဂါဇာဒေသတလွှားဒါဇင်နဲ့ချီတဲ့နေရာတွေကိုလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်ပြီးတုံ့ပြန်ခဲ့တာဖြစ်ပါတယ်ဒီလိုတိုက်ခိုက်မှုတွေဖြစ်လာတဲ့တနင်္လာနေ့မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟုကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဖို့ဝါရှင်တန် DC ရောက်နေတာဖြစ်ပြီးအစ္စရေးအနေနဲ့ဒီကိစ္စကိုတိခံမှာမဟုတ်တယ်လို့အစ္စရေးနိုင်ငံနဲ့ပြည်သူတွေအတွက်ဘာပဲဖြစ်ဖြစ်အကာအကွယ်ပေးရမယ်လို့ပြောကြပြီးအစ္စရေးဝန်ကြီးချုပ်နန်ဒယာဟုကသူ့ရဲ့ဝါရှင်တန်ခီးစင်ကိုချက်ချင်းပိတ်တပ်ပြီးတော့အစ္စရေးကိုပြန်သွားခဲ့တာလည်းဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတောင်ပိုင်းနယ်စပ်မှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာချက်ကိုပိတ်ဖြတ်နိုင်ရေးအောက်လွှတ်တော်မှာအင်္ဂါနေ့ကမအောင်မမြင်ဖြစ်ခဲ့ပါတယ်ဒီမိုကရက်ကြီးဆိုတဲ့အောက်လွှတ်တော်မှာသမ္မတရဲ့ဗီတိုအာနာကိုဖျက်သိမ်းရေးမဲခွဲတာမှာထောက်ခံမဲ248မဲကန့်ကွက်မဲ181မဲရရှိခဲ့ပေမဲ့လို့လဲအများစုထောက်ခံမှု3ပုံ2ပုံပြည့်ဖို့အတွက်ထောက်ခံမဲ38မဲလိုအပ်ခဲ့တာပါအမေရိကန်နဲ့မက္ကဆီကိုနယ်စပ်တခြားဒတိုင်းတည်ဆောက်ရေးအတွက်ဒေါ်လာ 3.6 ဘီလီယံကိုတခြားအစိုးရစီမံကိန်းတွေထံကလွှဲပြောင်းရယူနိုင်မယ်။နယ်စပ်လုံခြုံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲကြီးအဖြစ်ပြောဆိုပြီးနိုင်ငံတော်ရေးပေါ်အခြေအနေကိုပြီးခဲ့တဲ့ဖေဖော်ဝါရီလကသမ္မတထရန့်ကကြေညာခဲ့တာပါ။အခုလိုမဲခွဲဆုံးဖြတ်ချက်ကြောင့်သမ္မတထရန့်အနေနဲ့နေဆက်တိုင်းတည်ဆောက်ရေးမှာသုံးလိုတဲ့ငွေကိုပြည်တော်စုငွေစင်းတွေတဲကနေဆက်ပြီးတော့စမ်းစစ်ခွင့်ရသွားတာလည်းဖြစ်ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တာကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးသတင်းယူခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ထောင်နှံခုနှစ်နှစ်စီချမှတ်တာခံနေရတဲ့ Reuters သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့နေပြည်တော်တရားလွှတ်တော်ချုပ်မှနှစ်ဖက်ရှေ့နေတွေကအင်ကာနေမှာရှောက်လဲချက်တွေတင်ပြခဲ့ကြပါတယ်။ဒီလိုအယူခံဝင်ဖို့ February 1ရက်နေ့ကတင်ခဲ့တာဖြစ်ပြီးနှစ်ဖက်ရှေ့နေရှောက်လဲချက်အပြီးမှာအယူခံနဲ့ပတ်သက်ပြီးအမိန့်ချဖို့တရားသူကြီးဦးစိုးနိုင်ကသဘောတူခဲ့ပေမဲ့ဘယ်နေ့အမိန့်ချမယ်ဆိုတာတော့သတ်မှတ်ချက်မရှိသေးပါဘူး။သူတို့နှစ်ဦးရဲ့ရှေ့နေဖြစ်တဲ့ဦးခင်မောင်စောကသူတို့နှစ်ဦးလွတ်မြောက်ရေးအတွက်အတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့သတင်းတောက်တွေကိုပြောပါတယ်
။ဒါတော့ဥပဒေနဲ့အညီနောက်တစ်ခါဒီလူလွတ်လပ်ခွင့်နဲ့သတင်းလွတ်လပ်ခွင့်တို့ရဲ့အမြင်အရဆိုတော့တော်တော်ကြီးမြုံနေတာပါဆုံးဝင်ပြောလဲဒါမှဖြစ်မယ်မဖြစ်ဘူးလားဒါလေအရင်တော့ကလည်းကျွန်တော်ကဆုံးဆုံးပြောလဲလာတယ်အောက်ရုံးရရဆုံးဆုံးပြောလဲဒါမြုံနေတယ်ဖြစ်မလားလားရှိတော့နော်ဆုံးဆုံးတော့လည်းပြင်ဆင်ပေါ့ပေါ့ရဒါပါပဲ
အခုလိုယူခံဝင်မှုနဲ့ပတ်သက်ပြီး Writers သတင်း Editor ချုပ်ကကြားနာမှုမတိုင်ရင်ထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာတော့တရားလွှတ်တော်ချုပ်အနေနဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာလွန်ခဲ့တဲ့15လကြာဥပဒေနဲ့ပြုမှုနေထိုင်ခဲ့ခြင်းကိုပြုပြင်နိုင်ဖို့အတွက်ဒါဟာအကောင်းဆုံးအခွင့်အလမ်းဖြစ်ပြီးဒီဖြောက်မှတ်ပြီးအားကြပွဲသတင်းတောက်နှစ်ဦးတို့ဟာပြစ်မှုကျူးလွန်တာမရှိတဲ့အတွက်အမြန်ဆုံးပြန်လွှတ်ပေးတင်တယ်လို့ဖော်ပြထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာအင်းစိန်အချင်းတောင်မှအချင်းချခံနေရတာဖြစ်ပြီးအင်ကန်နေကတရားလွှတ်တော်ချုပ်မှာအယူခံဝင်မှုကိုတော့သူတို့ရဲ့ဇနီးတွေနဲ့တမိငယ်တွေပါလာရောက်ခဲ့ကြတာဖြစ်ပါတယ်။ကိုလာကြဆစ်ဆေးခဲ့တဲ့သူတို့ရဲ့အမှုကိုပြီးခဲ့တဲ့နှစ်စက်တင်ဘာမှာရန်ကုန်မြို့ပိုင်းခင်တရားရုံးကနိုင်ငံတော်လှည့်ဝှက်ချက်ဥပဒေနဲ့ထောင်နှံခုနှစ်နှစ်ချမှတ်ခဲ့တာဖြစ်ပြီးရန်ကုန်တိုင်းတရားလွှတ်တော်မှအယူခံဝင်ခဲ့ပေမဲ့ပယ်ချလိုက်တဲ့အတွက်အခုနေပြည်တော်တရားလွှတ်တော်ချုပ်မှနောက်တစ်ဆင့်အယူခံဝင်ကြတာလည်းဖြစ်ပါတယ်။အခုအယူခံဟာ Writers သတင်းတောက်နှစ်ယောက်ပြန်လည်လွတ်မြောက်ဖို့တရားဥပဒေအရဆောင်ရွက်နိုင်တဲ့နောက်ဆုံးအဆင့်လှုပ်ဆောင်မှုလည်းဖြစ်ပါတယ်။သတင်းတောက်ကိုကျော်စိုးနဲ့ကိုဝါလုံးတို့ဟာ2019ဩဂုတ်လအတွင်းရခိုင်ပြည်နယ်မြောက်ပိုင်းဖြစ်ပွားတဲ့ပဋိပက္ခရယ်နဲ့ပတ်သက်ပြီးသတင်းရယူဖို့ကြိုးစားရင်အဖမ်းခံခဲ့ရတာဖြစ်ပါတယ်။
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာရဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့အင်္ဂါနေ့ကနေပြည်တော်မှာတွေ့ဆုံပြီးငင်းချမ်းရေးလုပ်ငန်းစဉ်ရခိုင်တိုက်ပွဲတွေကိစ္စအပါအဝင်စစ်ဘေးဆစ်ရှောင်တွေအရေးဆွေးနွေးခဲ့ကြပါတယ်ပြည်ရင်းငင်းချမ်းရေးအတွက်တမရော်ရဲ့ဆောင်ရွက်မှုရခိုင်ပြည်နယ်ရင်းမှာရခိုင်လက်နက်ကင်တပ်အေအေကနေကြားဆောင်ရဲကင်းစခန်းတွေကိုတိုက်ခတ်မှုနဲ့မူရင်စေဝါဖမ်းဆီးရရှိမှုနောက်ဘင်္ဂလားဒေ့ရှ်ဘက်ကအပြူသဘောပူးပေါင်းဆောင်ရွက်ဖို့လိုအပ်ချက်တွေနဲ့နိုင်ငံတကာကအခြေအနေမှန်တွေကိုသိရှိဖို့လိုအပ်နေတာကိုလည်းဆွေးနွေးခဲ့တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ထားပါတယ်ရှင်
အဖရိကတောင်ပိုင်းမှာဆိုက်ကလုန်းအီရိုင်းတန်ခန့်ခဲ့ရတဲ့နိုင်ငံတွေကိုအကူအညီတွေပေးနိုင်မှုနိုင်ငံတကာအတိုင်းအဝန်ကရန်ပုံငွေအမြန်တိုးမြှင့်ချထားပေးဖို့လိုနေပြီလို့ကုလသမဂ္ဂအတွင်းအမှုချုပ်အန်တိုနီယိုဂူတရက်စ်ကအင်ကာနေမှာပြောကြားလိုက်ပါတယ်။ကာလာကြာရွှေဆင်းရဲနေမှုနဲ့မိုးကောင်ရရှာတန်ခန့်နေရတဲ့မိုဇမ်ဘိတ်ဇင်ဘာဝေနဲ့မာလာဝီနိုင်ငံတွေမှာဆိုက်ကလုန်းတန်ခန့်ရပြီးနောက်ရေကြီးရေလျှံမှုဒုက္ခကိုပါခံစားနေကြရတာဖြစ်ပါတယ်။
ထိုင်းနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့အထွေထွေရွေးကောက်ပွဲကထွက်ပေါ်လာတဲ့ကနဦးရလတ်တွေဟာချွေယွင်းချက်တွေအများကြီးရှိနေတယ်လို့ဒေတာရင်းရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တခုကဝေဖန်ထားပါတယ်ရှင
်ဒေါက်ခင်မြို့တနဲ့မတ်တင်ထရူကနောက်ဆုံးရနိုင်ငံတာတနင်္ဂနွေကိုကြေညာခဲ့တာပါခုတော့သတင်းလှော်တွေကိုကြားပါတော့မယ်မြန်မာစစ်တပ်ဟာတိုင်းရင်းသားနဲ့ကင်တပ်ဖွဲ့တွေနဲ့စစ်မှန်တဲ့တွစ်ဆုံဆွေးနွေးအဖြစ်ရှာရေးထက်ဗိုလ်ချုပ်စိုးမိုးမှုဝါဒကိုပဲဆွဲကန်ကျင့်သုံးနေတော့မှဖြစ်ကြောင်းပြည်ပရောက်တိုင်းသားအရေးဥဆောင်နေသူတွေကပြောလိုက်ပါတယ်ဒီကနေ့မတ်လ29ရက်နေ့ကိုမြန်မာလွတ်လပ်ရေးတမိုင်းမှာအရေးပါတဲ့ဖက်စစ်အွန်လိုင်းရေးနေ့လို့ဂွန်ပြူသတ်မှတ်ခဲ့ပေမဲ့နောက်ပိုင်းမှာတမတော်နေ့အဖြစ်ပြောင်းလဲသတ်မှတ်ခဲ့လို့ဖက်စစ်ဂျပန်နေ့တွန်းလှန်ရေးမှာဓာတ်တူပေါင်းဝင်ခဲ့ကြတဲ့တိုင်းသားတွေအတွက်ရောတမတော်နေ့ကကိုစားပြုသလားလက်ရှိမြန်မာတပ်မတော်ရဲ့ရည်တည်ချက်ပေါ်မှာတိုင်းရင်းသားတွေရဲ့သဘောထားမြင်တွေကဘယ်လိုရှိသလဲဆိုတာကိုမိုက်အင်ဂျင်နီကပြောပြပါလိမ့်မယ်
။ဒီနှစ်မှာကြာရောက်မဲ့84နှစ်မြောက်တပ်မတော်နေ့အခမ်းအနားကိုအရင်နှစ်တွေလိုပဲနေပြည်တော်မှာခမ်းနားကြီးကျယ်စွာကျင်းပဖို့ရှိနေပြီးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းတပ်မတော်ရဲ့ရည်တည်ချက်မူဝါဒတွေနဲ့ပတ်သက်ပြီးမိန့်ခွန်းပြောကြားမှာပါ။မနစ်ကတပ်မတော်နေ့အခမ်းအနားမှာတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့သဘောထားကွဲလွဲမှုတွေကိုလက်နက်ကိုင်ပြီးတောင်းဖို့မလိုအပ်တော့ကြောင်းပြောသွားပါတယ်။အခုတနှစ်တတိကြာလာပြီမဲ့တိုင်းရင်းသားဒေသတွေမှာအထူးသဖြင့်အရင်ကအဖြူရောင်နယ်မြေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပိုပြီးပြင်းထန်လာနေတာပါ။ဒီအခြေအနေနဲ့ပတ်သက်လို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒူဥက္ကဋ္ဌကိုသိန်းထွန်းစံကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ်
။အေးအေးအပေါ်မှာဒီတမရောကထားတဲ့မြန်မာစစ်တပ်ကထားတဲ့သဘောထားကတော့အနိုင်ကျင့်နေတယ်ပေါ့နော်ဒီလိုသဘောပဲမြင်ပါတယ်နောက်ပြီးတော့သူတို့အနေနဲ့ကတော့လက်ဝကြီးအုပ်ပြီးတော့ဒီမြန်မာဒီလိုသူတို့ဆက်တက်ကြီးစိုးခြင်းနဲ့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုတိတိကျကျစက္ကနနာခုခုပေးလိုက်ရမှာမျိုးပေါ့နော်လက်လွတ်သွားမှာမျိုးကြောက်တယ်အဲ့လိုပဲကျွန်တော်တို့မြင်တယ်နောက်ပြီးတော့သူတို့ရဲ့အပြောတွေကခုတစ်မျိုးတော်ကြတစ်မျိုးအမျိုးမျိုးပြောပြီးတော့အမျိုးမျိုးလက်ပတ်ပြီးတော့အမှန်ကတော့သူတို့ဒီတိုင်းရင်းသားရဲ့အခွင့်အရေးကိုတောင်းအောင်ပုံပေါ်တောင်းလို့ပဲဖြစ်ဖြစ်လက်နဲ့ကင်တောင်းလို့ပဲဖြစ်ဖြစ်အဲ့ဒီဟာတွေကိုခြေပုံးပြစ်ချင်တယ်စေတနာမမှန်ဘူးပေါ့ဗျာတကယ်တော့အဲ့လိုမြင်ပါတယ
်ငင်းချင်းရေးဆွေးနွေးပွဲတွေအတွက်တိုင်းရင်းသားလက်နဲ့ကင်ဖွဲ့တွေကိုလက်ကမ်းကြိုဆိုနေစေဖြစ်ကြောင်းနဲ့ဆွေးနွေးတဲ့အခါမှာလည်းမဖြစ်နိုင်တာတွေကိုတောင်းဆိုနေမဲ့အစားဖြစ်တင်တာတွေကိုပဲညှိနှိုင်းတာကလက်တွေ့ကြမယ်လို့မြန်မာတက်မတော်ဘက်ကအမြဲပြောနေတာပါအဲ့ဒီလိုမြန်မာစစ်တပ်ရဲ့ရည်တည်ပြောဆိုချက်တွေဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအတွက်တကယ်အလုပ်ဖြစ်ပါသလားကယ်လီဖိုးနီးယားပြည်နယ်အခြေဆိုင်ရှမ်းစာပေရင်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့သုံးသပ်ချက်ကတော့
တိုင်းရင်းသားတွေကလက်နက်ကိုင်ပြီးတော်လန်လာတယ်ဆိုတာလေသူတို့မှာတိုင်းရင်းသားတွေရပိုင်ခွင့်လွတ်လပ်မှုနဲ့တန်းတူညီမျှအခွင့်အရေးတွေလိုချင်လို့ရချင်လို့အဲ့ဒါသူတို့လက်နက်ကိုင်ပြီးတော်လန်လာတာပဲဆိုတော့အဲ့ဒီတော်လန်လာတဲ့ဒါနှစ်ပေါင်း90လောက်ရှိပြီဆိုတော့တီကြားထဲမှာအခုဆိုလို့ရှိရင်ငင်းချမ်းရေးလိုချင်တယ်ဆိုတဲ့စကားတွေပြောလာတယ်။နောက်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုတည်ဆောင်မယ်လို့ပြောလာတယ်။ဆိုလို့ရှိရင်အဲ့ဒါသူတို့ကထိမ့်ထိမ့်တိမ့်တိမ့်နဲ့အဲ့ဒီတိုက်ပွဲတွေရက်စဲဖို့ကြိုးစားရမယ်ဗျ။ဆိုအခုလို့ဆိုလို့ရှိရင်ကျွန်တော်တို့ကငင်းချမ်းရေးလဲဆွေးနွေးတယ်အခုဆိုလို့ရှိရင်၄နှစ်ကျော်ကျော်၅နှစ်လောက်ရှိသွားပြီ။ဒါပေမဲ့တီကြားထဲမှာတိုက်ပွဲတွေဖြစ်တာလဲလျှော့သွားတာမရှိဘဲနဲ့ပိုပြီးတော့တော့များလာသေးတယ်နောက်တိုက်ပွဲတွေကလည်းပိုပြီးပြင်းထန်လာသေးတယ်ခုဆိုရင်လင်းပြန်တွေတုံးပြီးတော့မှပုံကျဲတာတိုက်ခိုက်တာတွေရှိလာတယ်ဆိုတော့ကျွန်တော်တို့ထင်တာငင်းချမ်းရေးတကယ်လိုလားတယ်ဆိုရင်စစ်ပွဲရက်ဖို့လိုတယ်ဆိုတော့အခုစစ်ပွဲရက်ဖို့ဆိုတာလေအတိအကကတော့ကျွန်တော်တို့အစိုးရတက်မတော်ပဲအစိုးရတက်မတော်ကတော့တော့မတိုက်တော့ဘူးထိန်းထိန်းသိမ်းသိမ်းနဲ့ရက်ထားမယ်ဆိုလို့ရှိရင်လေစစ်ပွဲလေဖြစ်เสียအကြောင်းမရှိဘူ
းမြန်မာတက်မတော်ဘက်ကတကယ်ပဲငင်းငယ်ရေးကိုလူလာရယ်ဆိုရင်အရင်ပင်လုံစာချုပ်ဂရိကဝတ်မှာပါတဲ့တိုင်းရင်းသားအလုံးဒန်းတူပါဝင်တဲ့စစ်မှန်တဲ့ပြည်ထောင်စုတက်မတော်ဖြစ်ပြုပြင်ပြောင်းလဲဖို့လိုအပ်နေကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါတယ
်တကယ်ဆိုတော့တော်လန်ရေးနေပါဘသူ့ကိုတော်လန်ရဖက်စစ်ဂျပန်ကိုတော်လန်လို့တော်လန်ရေးနေဆိုတာပေါ်ပေါက်လာတာပါအဲ့ဒါကြီးကိုဒီ ပိုင်စည်းလိုက်တာပေါ့နော်တမစောဆို institution တခုပဲပိုင်စည်းလိုက်တယ်တကယ်ဆိုတနိုင်ငံလုံးနဲ့ပါဝင်တာပါကျွန်တော်ကချင်းနေဆိုရင်ရောဖက်စစ်ဂျပန်နဲ့တော်လန်ပြီးတဲ့အချိန်မှာမနောကကိုဒီအရှိမြောက်ပိုင်ပေါ့နော်ခုချမ်းပြည်နယ်မြောက်ပိုင်းမှာကျွန်တော်မနောကပွဲတွေခါပွဲတွေပါပြီးရှင်းပခဲ့တာပါကျွန်တော်ပတန်းမနောဆိုမှမနောပွဲတွေလုပ်ခဲ့ဖက်စစ်ဂျပန်နဲ့ကိုချိန်မုံပြီးတဲ့နောက်ပိုင်းမှာအဲ့ဒါတွေကတကယ်ဆိုတော့ဒီအကုန်လုံးပါဝင်တဲ့တော်လန်ရင်းနေပြအဲ့ဒါကြီးအခုကအမတော်သူသူသူသူနဲ့ပဲပေါက်ဖွာလာလို့လို့သူသူပဲပိုင်ရလို့လို့ဖြစ်နေတဲ့တထန်လေးရှိကျွန်တော်ဖော်ဆောင်လိုက်တာကိုကျွန်တော်အတိအမလို့လားပါဘူးတကယ်ဆိုတော့တော်လိုင်းရေးနေပါခင
်ဗျမက်ရှလာ29ရက်နေ့တက်မတော်နေ့အထိမ်းအမှတ်ဖြစ်မနစ်အင်္ဂါနေ့ကနေပြည်တော်မှာရှိတဲ့သူရဲကောင်းဗိမာန်မှာ1940နဲ့50ခုနှစ်တဝိုက်ကလွတ်လပ်ရေးကြိုးပမ်းမှုကာလနဲ့လွတ်လပ်ရေးရပြီးနောက်ကာလရီမှာတက်မတော်အတွင်းစွန့်စွန့်စားစားတာဝန်ထမ်းဆောင်ခဲ့သူအောင်ဆန်းသူရိယာဘွဲ့ရရှိခဲ့တဲ့6ဦးရဲ့ရုပ်ထုတွေကိုဖွင့်လှစ်တဲ့အခမ်းအနားပြုလုပ်ခဲ့ပါတယ်။အောင်ဆန်းသူရိယာဘွဲ့ရရှိခဲ့သူတွေကတော့ဘိုမူအောင်ဆန်းသူရိယာအေချူ၊ဘိုသူရအောင်ဆန်းသူရိယာတိုက်ချွန်းခေါ်တိုင်ကောင်း၊တတားအောင်ဆန်းသူရိယာဆုခ်ဘဟာဒူရိုင်း၊တတားအောင်ဆန်းသူရိယာလှတောင်း၊တတားအောင်ဆန်းသူရိယာစောမြင့်နဲ့အယက်သားအောင်ဆန်းသူရိယစောဘယူတို့ဖြစ်ကြပါရဲ့ရှင
်။ AR တိုင်းကနေပြီးတော့ KNU နယ်မြေကိုလေလာရေးထွက်လာခဲ့ကြတဲ့လူငယ်တွေစီလာတဲ့လိုင်းကားတစီမလ26ရက်နေ့က KNU တပ်မ9နယ်မြေအတွင်းကတောင်ကုန်းအစင်းလမ်းမှာတိတ်မောက်ခဲ့လို့အမျိုးသမီးတဦးပါဝင်လူငယ်၄ဦးပွဲချင်းပြီးတစ်ဆုံးခဲ့ပြီးတော့လူငယ်6ဦးထက်မနည်းဟာဒဏ်ရာတွေပြင်းထန်ရခဲ့ကြပါတယ်။ဒဏ်ရာတဲ့သူတွေထဲမှာ KNU မျိုးသားစီယုံနဲ့ KNU အရက်ဖက်ဖွဲ့စည်းတဲ့ကလူငယ်တွေလည်းပါဝင်တဲ့အကြောင်းထန်းနိုင်ငံအခြေစိုက် view မြန်မာပိုင်းသတင်းတော့မအေးမှာဆက်ပြောပါလိမ့်မယ
်။ကရင်လူငယ်ကွန်ရက်တွေအချင်းချင်းချိတ်ဆက်ပြီး KNU နယ်မြေတဲကိုလေလာရေးလာကြတဲ့ AR တိုင်းကလူငယ်အများစုစီးလာတဲ့ကားဟာ KNU တပ်မခုနှစ်နယ်မြေတဲမှာတိတ်မောက်ခဲ့တာကြောင့်ကရင်လူငယ်တွေပွဲချင်းပြီး၄ဦးသေဆုံးခဲ့ကြောင်းကရင်သတင်းစင်ရဲ့ editor ချုပ်နန်းဖောကေကပြောပြပါတယ်
။ AR တိုင်းကပြီးတော့ကျွန်တော်ပြောင်းပြီးတဲ့မော်ဒယ်မှာလာလို့တောင်းနဲ့ဒီလေဒီရဲ့နောက်ပြီးတော့ဒီကနေသူတို့သွားကြောလမ်းတော့မှာသွားကြည့်လာတဲ့ KNU ကဒီရဲ့နေစစ်တဲ့စာဝင်တော့အလုံးစက်ကိုရောက်ပါတယ်အဲဆိုစာလာဒီတက်မှာဆင်းနေနေဒီမှာပဲလမ်းအဲပရိတ်ပေါ့ပြီးတော့လမ်းလည်းပေါ့ပေါ့နော်လမ်းလည်းကုန်းဆင်းနေဖြစ်တဲ့လို့ပြောရတယ်အဲတော့အဲမှာဝေကျင်းပြည်ရဲ့ဒီစီရောတော့ကျန်တဲ့စီရောစစ်တဲ့အရာအပြည့်ဆိုင်လေးရှိတဲ့ပြည်ရမျို
းဒီဆုံးသွားတဲ့သူတွေထဲမှာ AR တိုင်းကလူငယ်တွေအပြင်ကရင်ရက်ဖက်အဖွဲ့အစည်းကလူငယ်တွေလည်းပါဝင်ပါတယ်။တည်ဆုံးသူတွေရဲ့အလောင်းကိုတော့ KNL ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ဌာနချုပ်မှထားပြီးကြိုဖို့အတွက်စီစဉ်နေတယ်လို့လည်းဆိုပါတယ်
။အသက်အပိုင်းခြားရနေရဒီကော့ချ်ဝက်စီကလည်းဟိုနှစ်ဆယ်ကျော်30နီးပါးဝန်းကျင်လည်းရှိနေတော့လာရင်ဆိုတာတချို့ကြီးကတော့လည်းဆက်ဖို့အဲ့လိုမျိုးလေးလည်းလည်းဆိုသမားတော့တချို့စီစဉ်နေချင်းကစီရဟိုလူနာစီစဉ်နေအောင်အဲ့လိုစီရဆိုတော့ပေါ်ရင်ဒီရဲ့ဒီကြတော့လောလောဆယ်ဆယ်လောက်ရတော့ဆာအဲဒီရာမီရဲ့တမ်းဆိုတော့ PNL ရဲ့သူဆာမတ်ချုပ်မှာပဲအဲစကားတော့ဒီလိုပြောတော့ဒီအဲ့မှာတော့အပြည့်စုံပါတယ်ဆက်ပြီးတော့အနည်းသာဆုံးပေါ်ရင်ဒီဆိုတော့ကျွန်တော်တဲ့တရားရဲ့ဒီကြတော့ဒီချန်နယ်ကလည်းချန်ကားဒီဒီဖေးဆက်ပေါ့နော်ဒီမှာဆက်ရေးဆက်ဖို့ဒီပေါ်လို့ဒီဆင်းရနေပြီးတော့ဒီမိနာရီလာရဖို့ဆောင်းသွားပြီးတော့ဆက်ပြီးမှပြသပေးနေတယ်မျိုးတော့ပြရတယ်ပေါ့နော်
ကားတိတ်မောက်သွားတဲ့နေရာဟာထိုင်းမြန်မာနယ်စပ်တက်ခရိုင်တဆောင်ရမ်းမြို့နယ်မက်ဆလစ်နွိုင်ကျေးရွာအနီးမှာဖြစ်ပွားခဲ့တာကြောင့်ထိုင်းလူမှုကယ်ဆယ်ရေးအဖွဲ့တွေကဒဏ်ရာရတဲ့တောင်းသားလူငယ်တွေကိုထိုင်းနိုင်ငံထဲကတဆောင်ရမ်းမြို့နယ်စေယုံမှာပို့ဆောင်ထားတယ်လို့ဆိုပါတယ်။အခင်းဖြစ်ပွားခဲ့တဲ့နေရာကို KNU ကတာဝန်ရှိသူတွေထိုင်းဘက်ကတော့တဆောင်ရမ်းမြို့နယ်အုပ်ချုပ်ရေးမှူး Narrative ဖို့တင်နဲ့အတူထိုင်းကျေးရွာအုပ်ချုပ်ရေးအာဏာပိုင်တွေထိုင်းလူမှုကယ်ဆယ်ရေးအဖွဲ့တွေထိုင်းနယ်ခြားစောင့်တပ်3936တပ်ရင်းကတပ်ဖွဲ့ဝင်တွေပါလာရောက်ကူညီပေးခဲ့ကြပါတယ်ရှင
်။တနင်္လာနေ့တုန်းကကျင်းပခဲ့တဲ့ထိုင်းရွေးကောက်ပွဲကတရားဝင်မဲရလက်တွေထွက်မလာသေးပါဘူး။ဒါပေမဲ့စစ်တပ်ထောက်ခံတဲ့ Plan Patriotic Party ကလူထောက်ခံမဲ့အများဆုံးရထားပြီးတော့စစ်ဆိုးရကိုဆန့်ကျင်တဲ့ဖူးထိုင်းပါတီကတော့အမတ်နေရာအများစုကိုရထားပါတယ်။ဒါပေမဲ့ဒီပါတီနေရာစလုံးကတော့ဒီရလက်တွေနဲ့အစိုးရအသစ်ဖွဲ့စည်းနိုင်တယ်လို့ပြောနေကြပါတယ်။ညွန်ပေါင်းအစိုးရအသစ်ကိုဖွဲ့နိုင်ရေးတခြားပါတီတွေလည်းညှိနှိုင်းနေကြပါတယ်။ဒီအကြောင်းမှတ်သင်္ကေတထိုက်ပြောပြပါလိမ့်မယ်။
ဆရာနာတင်ပြီး9နှစ်အတွင်းပထမဆုံးချင်းပါတဲ့ထိုင်းရွေးကောက်ပွဲမှာတော့ဖွေထိုင်းပါတီကအလွတ်တော်နေရအများစုနဲ့ဦးဆောင်နေပြီးစစ်တပ်ရဲ့ PPRP Pracharat ပါတီကဒုတိယနေရာမှာလိုက်နေပါတယ်အောက်လွှတ်တော်အမှတ်နေရာ900တဲက350ရဲ့ရလက်တွေကိုရွေးကောက်ပွဲကော်မရှင်ကတင်းနှင်းလာနေမှာကနဦးထုတ်ပြန်လာမှာတော့ဖွေထိုင်းပါတီက138နေရာနဲ့အများဆုံးရထားပြီးစစ်တပ်ရဲ့ PPRP ပါတီက69နေရာနဲ့ဒုတိယလိုက်ပါတယ်မဲအလုံးရဲ့90ရာခိုင်နှုန်းကျော်ရေးထွက်မှုအရ PPRP ပါတီကလူလူထောက်ခံမှု9.6သိန်းရရှိထားတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဒီပမာဏဟာဆိုရင်ဖွေထိုင်းပါတီထက်မဲဆန္ဒရှင် 9 သိန်းလောက်ရဲ့ထောက်ခံမဲပိုရထားတာဖြစ်ပါတယ်လက်ရှိဝန်ကြီးချုပ်ဖရယုတ်ချန်ဦးချာကတော့ညွန်ပေါင်းဆိုရဖွဲ့စည်းရေးမှာသူဝင်မပါဘူးလို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်ဝန်ကြီးကပြန်ว่ากับสื่อนะครับผมยังไม่ได้มีส่วนไปเกี่ยวข้องในเรื่องของการ
ซื้อยาพวกในโรงงานเซมาจรปาวินปัดเต็มมาหมดสู่เราตีไปจิมมาเลยနိုင်ငံရေးသမားတွေရဲ့သဘောပါပဲအခြေခံဥပဒေအရတရားဝင်ဆိုးရွားသည့်ထွက်ပေါ်လာတဲ့အချိန်တည်းကျွန်တော်အနေနဲ့ဝင်ကြီးချုပ်နောက်တည်ငြိမ်ရေးချမ်းရေးကောင်စီရဲ့အကြီးအကဲအနေနဲ့ရောအစွမ်းကုန်ဆက်ပြီးတော့ဆောင်ရွက်သွားမှာပါ
ရွေးကောက်ခံလွှတ်တော်အမှတ်နေရာ150ရဲ့ရလတ်တွေကထွက်မလာသေးပါဘူးအခုထုတ်ပြန်ပြီးတဲ့လောက်ဆိုရင်တော့ဘွန်ချိုင်ထိုင်းပါတီဒီမိုကရက်ပါတီနဲ့ Future Forward ပါတီတို့ကတော့အမှတ်နေရာ30ခါနေ39နေရာလောက်စီရရှိထားပါတယ်။ပြည်ပမှာ73နှစ်ကြာထွက်ပြေးတိရှောင်နေရသူဝင်းကြီးချုပ်ဟောင်းသက်ဆင်ရှင်နဝတ်ကိုတစ္ဆာခနဲ့ဖွေထိုင်းပါတီကတော့ညွန်ပေါင်းဆိုရဖွင့်နိုင်ရေးအတွက်တခြားပါတီတွေနဲ့ဆက်ပြီးတော့ညှိနေပါပြီ။ဖွေထိုင်းပါတီရဲ့အတွင်းမှုချုပ် Fontan Wichaira China အခုလို့ပြောပါတယ်
ผมเชื่อว่าวันนี้รัฐบาลยังไม่สามารถได้เสียง200
ซื้อยานี้เนี่ยซื้อยาติดพ่นไหนผู้อำนาจเนี่ย250เนี่ยไม่ได้ได้บ่าวရွေးကောက်ခံလွှတ်တော်အမတ်တီရဲ့အများစုဖြစ်တဲ့အမတ်300ကျော်ကိုအပြောင်းလဲလိုချင်တဲ့ပြည်သူတွေကရွေးချယ်ထားတာလို့ကျွန်တော်ယုံကြည်ပါတယ်အစိုးရတည်ဖွဲ့စည်းရေးလုပ်ငန်းစဉ်အဖြစ်ကျွန်တော်တို့အနေနဲ့မဟာမိတ်ပါတီတွေနဲ့ဆက်ပြီးဆောင်ရွက်မှာပါ
အခုကျင်းပတာကလွှတ်တော်ရွေးကောက်ပွဲဖြစ်ပြီးလွှတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့ဝန်ကြီးချုပ်တစ်ကိုပြန်ပြီးတော့ရွေးကောက်ရမှာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့အတွင်းရေးမှူးချုပ်ဂျဝမ်ဘစ်ဖွန်မားကတော့တရားဝင်ရလတ်ကြီးညာမှာအတီးဖြစ်မယ်လို့ပြောပါတယ
်สําหรับการรายงานผลอย่างไม่เป็นทางการนะครับอาจจะ
เปปารีကလွှတ်တော်အမတ်နေရာအများစုຢາတာတယ်ဆိုတာကိုသိရှိထားပြီးဖြစ်ပါတယ်ဒါပေမဲ့နောက်တစ်ဆင့်ကတော့တရားဝင်မဲရလတ်တွေကိုကြီးညာဖို့ပါရွေးကောက်ပွဲကော်မရှင်အနေနဲ့2019ခုနှစ်မေလ9ရက်နေ့မှာတရားဝင်ရလဒ်တွေကိုကြေညာမှာဖြစ်ပါတယ်
။ထိုင်းနိုင်ငံရဲ့လူငယ်တွေဥဆောင်တဲ့ပါတီသစ် Future Forward ကတော့ရွေးကောက်ပွဲမှာဖွေထိုင်းပါတီကအမတ်နေရာအများစုအနိုင်ရတာကြောင့်သူတို့ကညွန်ပေါင်းအစိုးရဖွဲ့ဖို့ဦးဆုံးအခွင့်အရေးရှိတယ်လို့ပြောပါတယ်။နောက်အခုရွေးကောက်ပွဲကထိုင်းပြည်သူတွေချာမှာကွဲပြားမှုတွေထွက်ပေါ်လာတယ်လို့လည်းပါတီခေါင်းဆောင်တနသွန်ဂျဂရွန်ဂရွန်ခက်ကပြောပါတယ
် My observation to this election is this number 1 the old division
ရွေးကောက်ပွဲပေါ်ကျွန်တော်ရဲ့သုံးသပ်ချက်ကတော့နံပါတ်1အနေနဲ့အရင်ကလိုရှက်နေနဲ့ရှက်ဝါကွဲပြားမှုကိုအခုရွေးကောက်ပွဲမှာမတွေ့ရပါဘူးဒီရွေးကောက်ပွဲမှာဘာတွေဖြစ်ခဲ့တယ်လဲဆိုတာရှင်းမပြတတ်ပါဘူးစစ်ဆိုးရကိုထောက်ခံသူနဲ့စစ်ဆိုးရကိုစန့်ကျင်သူတွေကြားကွဲပြားသွားတာကတော့အစ်စ်ဖြစ်ထုံးမှုလို့ကျွန်တော်ထင်ပါတယ်
ထိုင်းရွေးကောက်ပွဲရဲ့မတိကျတဲ့ရလဒ်တွေကြောင့်ရွေးကောက်ပွဲရဲ့ခိုင်မာမှုအပေါ်မှာထိခိုက်စေတယ်လို့လဲလွတ်လပ်တဲ့ရွေးကောက်ပွဲများဆိုင်ရာအရှကွန်ရဲ့ ANFREL ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှလည်းဖော်ပြထားပါတယ်ရှင
်။အဲ့ဒါကတော့ထိုင်းနိုင်ငံကရွေးကောက်ပွဲနောက်ဆုံးချိန်တွေကြောင့်မှတ်သိင်ကြီးထိုက်ပြောခဲ့တာပါ။အခု EU ဥရောပဘက်ကရောက်နေတဲ့တရုတ်သမ္မတအချိန်တွေကြောင့်ကြားမှာပါ။ဥယျာဉ်ရောပတ်တမကခေါင်းဆောင်တွေဟာပြင်သစ်မှာရောက်နေတဲ့တရုတ်သမ္မတရှင်ဂျင်ပင်နဲ့တွေ့ဆုံပြီးတော့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိစ္စတွေအပါအဝင်ဒီရာသီဥတုပြောင်းလဲမှုနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စပါဒီကိစ္စရမျိုးစုံတွေကိုပါဆွေးနွေးခဲ့ကြပါတယ်တရုတ်သမ္မတရဲ့ဥယျာဉ်ခီးစင်မှာနောက်ဆုံးလာရောက်တဲ့ပြင်သစ်နိုင်ငံပါရီမြို့ကနေပြီးတော့ VOA သတင်းတော့ Lisa Bryant သတင်းပေးပို့ထားတာကိုတော့ခင်မျိုးသက်ဆက်ပြောမှာပ
ါဥရောပခေါင်းဆောင်တွေနဲ့တရုတ်သမ္မတရှင်ဂျင်ပင်တို့ရဲ့ပါရီမြို့ကတွေ့ဆုံပွဲဟာဧပြီလ9ရက်နေ့မှာကျင်းပမယ်EU တရုတ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်တွေ့ဆုံကြတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာ EU ဥရောပသမ္မတတွေကအရေးပါတဲ့ခေါင်းဆောင်တချို့ဖြစ်တဲ့ပြင်သစ်သမ္မတ Emmanuel Macron, ဂျာမနီဝန်ကြီးချုပ် Angela Merkel နဲ့ဥရောပကော်မရှင်အကြီးအကဲ young clock, young garule, bowing it up, chippare. Swinu boy be, boudre trenza, shenny yamaro, pinditamra, Emmanuel Macronga, pinted padazagane, a coolu pure body.
Je retiens au fond quatre points de convergence. Le premier est la nécessité de construire ensemble un multilatéralisme fort.
ဒီထက်မှာကမ္ဘာရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအလေးထားလှုပ်ဆောင်ဖို့ကိုရီးယားကျွမ်းဆွဲဒေသနျူကလ িয়ার နဲ့ကင်းစင်ရေးနဲ့အာဖရိကဒေသဖွံ့ဖြိုးရေးနဲ့လုံခြုံရေးတို့ပါဝင်ပါတယ်လို့ပြောသွားတာပါ။ဒါအပြင်ဥရောပသမဂ္ဂနဲ့တရုတ်နှစ်ဖက်စလုံးအနေနဲ့ညီမျှပြီးတရားမျှတမှုပိုရှိမယ် နိုင်ငံပေါင်းစုံစနစ်တကျကိုပြန်ပြီးချမှတ်လိုကြကြောင်းလည်းပြန်သစ်သမရာပြောပါတယ်။တရုတ်သမရာရှီကျင်ပင်ကတော့တရုတ်ဘာသာနဲ့မင်ကွန်းပြောကြခဲ့တာပါ။စင်ဂျင်းနဲ့မကလုံးဆုံးထုံစင်ဂျင်းနဲ့ကမ္ဘာကြီးဟာကြီးမားတဲ့စိန်ခေါင်းမှုတွေရင်ဆိုင်နေရတာဖြစ်ပြီးဒီအတွက်တော့ကြကငင်းချမ်းရင်းနဲ့ဖွံ့ဖြိုးရေးဖြစ်ကြောင်းပြောခဲ့တာပါ။ဒါအပြင်ကိုဂျိုးစီးပွားကာကွယ်ရေးဝါဒနဲ ဲ့ချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူစာချုပ်တွေအတွက် EU ကရောတရုတ်ကပါထောက်ခံမှုပေးတာအပါအဝင်ကဏ္ဍအတော်များများကိုနှစ်ဖက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီသဘောတူညီချက်နှစ်ခုနဲ့ပတ်သက်ပြီးတော့သူတို့ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တော့သဘောထားချင်းမတိုက်ဆိုင်ကြပါဘူး။ဥရောပလို့ Airbus လေယာဉ်တွေအများအပြားတရုတ်ကဝယ်ယူတာအပါအဝင်ဒေါ်လာဘီလီယံပေါင်းများစွာတန်တဲ့သဘောတူညီချက်တွေအတွက်လာရောက်တဲ့တရုတ်သမ္မတရှီရဲ့ဥရောပခီးစဉ်မှာပြင်သစ်ဟာနောက်ဆုံးဝင်ရောက်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။ဒီခီးစဉ်အစမှာအီတလီနိုင်ငံရောမမျိုးကိုတွားရောက်ခဲ့တာဖြစ်ပြီးအဲ့ဒီမှာတော့တရုတ်ရဲ့ရွေးချက်ကြီးမားလာတဲ့ကမ္ဘာလမ်းစီမံကိန်းနဲ့ယင်းနှိမ့်နှံမှုလုပ်ငန်းအတွက် G7 ဆက်မှုထိပ်သီးအင်အားကြီး9နိုင်ငံတည်းကအီတလီကပထမဆုံးပါဝင်လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကော့ကပြောကြားရမှာတော့
Dankeschön, meine Herren Präsidenten. Ich möchte mich als erstes bedanken bei Präsident Macron dafür, dass wir hier auch hier
finanziell unterstützt haben. Ich möchte mich als erstes bedanken bei Präsident Macron dafür, dass wir hier auch hier finanziell unterstützt haben.နှစ်ဖက်အပြန်အလှန်အကျိုးရှိတာမျိုးဖြစ်စေချင်ပါတယ်လို့လည်းဝန်ကြီးချုပ်မာကော့ကပြောပါတယ်။တရုတ်သမ္မတရှီရဲ့ဥရောပခီးစဉ်အတွင်းလူခွင့်ရေးအဖွဲ့တချို့ရဲ့ကန့်ကွက်ဆန္ဒပြမှုတွေကိုကြုံခဲ့ရပါတယ်။ဒါအပြင်သတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်ဆိုင်ရာစောင့်ကြည့်တဲ့နေစည်းမခြားသတင်းတောင်များအဖွဲ့ကလည်းတရုတ်အစိုးရဟာသတင်းမီဒီယာတွေကိုပြည်ရင်းမှာရောပြည်ပမှာပါထိန်းချုပ်ဖို့အတွက်ကြိုးစားနေတယ်လို့တင်ပြထားတဲ့သူတို့ရဲ့အစီရင်ခံစာအသစ်ကိုထုတ်ပြန်ခဲ့တာပါ။နေစည်းမခြားသတင်းတောင်များအဖွဲ့ရဲ့အရှိအာရှဌာနဒါရိုက်တာရှီဒရစ်အယ်ဗီယန်နီကတော့တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ What we expect from that report is that all around the world journalists would start investigating
in the city of Istanbul. တရုတ်နိုင်ငံရဲ့စီမံကိန်းလမ်းကြောင်းတစ်ချောက်ကမြို့ရွာဒေသနိုင်ငံတွေမှာရှိတဲ့သတင်းသမားတွေကအဖြစ်မှန်တွေကိုစတင်ဖော်ထုတ်လာကြလိမ့်မယ်လို့မျှော်လင့်ထားပါတယ်။
ဒါအပြင်တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းကနေတရုတ်ဟာသူ့ရဲ့စီးပွားရေးကိုဖြန့်ကျက်ရုံနဲ့မကဘဲသူ့ရဲ့သဘောတရားတွေနဲ့လွှမ်းမိုးမှုတွေလှုပ်လာနိုင်တယ်လို့လည်းအယ်ဗီယန်နီကပြောပါတယ်
ဖီယိုအမေရိကန်တမ်းမြန်မာပိုင်းကနေပြီးတော့မလ29ရက်နေ့ပရပုနစ်မနက်ခင်းစီစဉ်တွေကိုတက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်ဖမ်းယူနားဆင်လို့ရပါတယ်ခင်ဗျာဒုတိယပိုင်းမှာဆက်ပြီးတော့စိတ်ဝင်စားစရာတွေကိုကြားရအောင်ပါပါ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တာမြန်မာပိုင်းက2019ခုနှစ်မလ29ရက်ပုဒ်ပုနေ့မနေ့ခင်းစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်နေတာပါအခုကျွန်တော်တို့ရထုတ်လွှင့်ချက်တွေကို VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖန်ယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းမှာဆက်ပြီးကြားမယ်ထဲမှာဆိုရင
်နိုင်ငံတော်စစ်မှတ်ခင်းရတာစီမှုဆိုတော့စေချာပေါ့နိုင်ငံရေးနဲ့ဆက်ဆိုင်တဲ့ကိစ္စပါဒါကြောင့်မို့ကျွန်တော်တို့ကဒါကနိုင်ငံရေးအခြေသားဖြစ်တယ်လို့ကျွန်တော်တို့သတ်မှတ်ရတာပါဆက်လို့ဆောက်ကကြီးနဲ့ဆွဲတိုင်းကျွန်တော်တို့ကနိုင်ငံရေးအခြေသားတော့မသတ်မှတ်ပါဘူး
နိုင်ငံရေးအကျဉ်းသားဆိုတာကိုမြန်မာနိုင်ငံမှာဘလို့သတ်မှတ်ထားတယ်လဲဆိုတဲ့အကြောင်းဆွေးနွေးထားတဲ့အင်္ဂါညတရိုက်လီလိုင်းဆွေးနွေးခန်းပြန်လည်တင်ဆက်တဲ့အခါမှာမကြခင်အပြည့်စုံကိုနားဆင်ရမှာပါ American EDM အသုံးအနှုန်းတွေကိုလည်းဒေါ်လာတန်ကတင်ပြပေးဦးမှာပါလောဆယ်တော့နိုင်ငံတကာသတင်းမီဒီယာမှာတွေ့ရတဲ့မြန်မာဆန်ရပေါ်ပြချက်တွေကတချို့ကိုကျွန်တော်နဲ့မအင်ဂျင်နိုင်မူရင်းအပုံပြတင်ဆက်ပေးပါမယ်မြန်မာနိုင်ငံကို Brunei ရေတပ်တမော်ရစီပထမဆုံးချိန်ရောက်လာတဲ့ကိစ္စကဘာသဘောလဲဆိုတဲ့ခေါင်းစဉ်နဲ့Pranshat Pramsaram ရေးသားတဲ့စာအုပ်ကို The Diplomat Magazine မှာမတ်လ29ရက်နေ့ကဖော်ပြထားပါတယ်။ပြီးခဲ့တဲ့ပတ်တုန်းက Brunei စစ်သည်မော်ဒစီမြန်မာနိုင်ငံကိုပထမဆုံးချိန်ရောက်လာတာဟာရှေ့တောင်အရှအာဆီယံအသင်းဝင်နိုင်ငံအကြားကာကွယ်ရေးအမြင်ရဒေသတွင်းရောနိုင်ငံတကာအရပါထူးခြားတဲ့တိုးတက်ပြထုံးမှုတစ်ခုဖြစ်ပါတယ်။မြန်မာနဲ့ Brunei နှစ်နိုင်ငံအကြားတန်တမာဆက်ဆံရေးက1993ခုနှစ်မှာစတင်ခဲ့တာပါ။ဒါပေမဲ့လူညွှန်းဆိုင်ရာဆက်ဆံမှုတွေကထူးခြားခြားရှိမနေခဲ့ပါဘူး။လုံခဲ့တဲ့နှစ်တွေကစပြီးတော့နိုင်ငံအကြားဆက်ဆံရေးတွေဆက်ပြီးတော့ကြဲကြဲပြန့်ပြန့်တိုးမြင့်လှုပ်ဆောင်မှုကြည်လာခဲ့ကြပါတယ်။ပြီးခဲ့တဲ့ပတ်တုန်းက Brunei တော်ဝင်ရေတပ်ရဲ့ KDB ဒရုတက်ကွာဆိုတဲ့တင်မောတီလဝစိုက်ကန်းကိုစိုက်ကပ်ခဲ့တဲ့အခါကျူဆိုတဲ့ခန္ဓာကျင်းပခဲ့ပြီးတော့အဲ့ဒီခန္ဓာကိုရန်ကုန်မြို့တော်ဝင်တဲ့ AR တိုင်းရေတပ်စစ်ဌာနချုပ်ရဲ့အကြီးအကဲဗိုလ်ချုပ်မင်းသိန်းတင်တို့အပါအဝင်မြန်မာရရှိလက်တက်ရောက်ကျူဆိုခဲ့ပါတယ်။ချစ်ကြည်ခီးစဉ်ဖြစ်တဲ့ Brunei စစ်တင်မောမြန်မာနိုင်ငံကိုရောက်လာတဲ့ကိစ္စဟာစစ်ရေးဆက်ဆံမှုတိုးတက်အောင်လှုပ်လာတဲ့သဘောဒါမှမဟုတ်ဒေတာတွေမှာ Brunei ရေတပ်ကရေချောင်းတော်လာမှုဆိုင်ရာကိစ္စတွေကိုတိုးမြင့်လာတဲ့သဘောလို့မြင်နိုင်ပါတယ်။ဘာကြောင့်လဲဆိုတော့ KDB ဒရုတက်ကွာရေတပ်တင်မော့ဟာမြန်မာနိုင်ငံမှာတစ်ထောက်နားပြီးတော့မလေးရှားပါဝင်ဒေတာတွေနိုင်ငံတွေစီကိုခရီးဆက်မှာကြောင့်ဖြစ်တယ်လို့ The Diplomat Magazine မှာဖော်ပြထားပါတယ်
။ရန်ကုန်မြို့ကသမိုင်းဝင်အဆောက်အုံတစ်ခုဖြစ်တဲ့ဝင်းကြီးများယုံဟာရောင်းချရမယ့်အရာလားဆိုတဲ့ခေါင်းစဉ်နဲ့ကြော်လင်းထွန်းရေးသားတဲ့ဆောင်းပါးကို Mashla 26ရက်နေ့ထုတ် Frontier မြန်မာ Magazine မှာဖော်ပြထားပါတယ်။ရန်ကုန်သိမ်းဖြူလမ်းမှာရှိတဲ့ဝင်းကြီးများယုံမှာပြီးခဲ့တဲ့ February 17ရက်နဲ့12ရက်ညတွေမှာ American မြန်မာရိုးရာအစားအစာပွဲတော်အဖြစ်နှစ်ရက်ကြာညစည်းကျင်းပမယ်လို့ကြေညာခဲ့ပြီးဒီအစီအစဉ်ကိုဖျက်သိမ်းကြောင်း February 10ရက်နေ့မှာပဲကြေညာခဲ့ပါတယ်မြန်မာလွတ်လပ်ရေးပြည်သူ့ကဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရလို့ကြာဆုံးခဲ့ရတဲ့ဒီဝင်ကြီးများယုံမှာညစည်းကျင်းပမယ်ကိစ္စကိုဝေဖန်မှုတွေတော်တော်များများထွက်ခဲ့ပါတယ်ဝင်းကြီးများယုံပြုပြင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးအနော်မာအမှုပညာအုပ်စုကိုသမရဦးသိန်းစိန်လက်ထက်2012ခုနှစ်တုန်းက250ငားရမ်းခဲ့တယ်လို့ဆိုပါရယ်မနစ်တုန်းကတော့အနော်မာအုပ်စုဟာဝင်းကြီးများယုံပြုပြင်ထိန်းသိမ်းရေးအတွက်ဇာစလီနဲ့မြမရှေးဟောင်းယဉ်ကျေးမှုအမွေနှင့်ထိန်းသိမ်းရေးဆိုတဲ့ကုမ္ပဏီနှစ်ခုနဲ့ပေါင်းစပ်ခဲ့ပါရယ်အနော်မာအဖွဲ့ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လည်းဝေဖန်မှုတွေရှိနေတာပါလက်ရှိအစိုးရအနေနဲ့ဒီအနော်မာအုပ်စုကိုဝင်းကြီးများယုံထိန်းသိမ်းရေးလှုပ်ပိုင်ခွင့်ချပေးခဲ့တာနဲ့ပတ်သက်ပြီးပြန်သုံးသပ်စီလိုတဲ့အကြောင်းဒီအုပ်စုရဲ့လုပ်ရက်တွေပေါ်စောင့်ကြည့်လေ့လာမှုလည်းရှိမနေဘူးလို့မြန်မာပြည်သူ့ကအသင်းရဲ့ဥက္ကဋ္ဌဦးဆန်းဦးကဆိုပါတယ်ဝင်းကြီးများယုံပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက် American Dollar တန်90သုံးဆွဲဖို့ခန့်မှန်းကြောင်းအနော်မာအုပ်စုက2012ခုနှစ်မှာပြောခဲ့ပါတယ်ပြုပြင်ထိန်းသိမ်းရေးကျွမ်းကျင်သူတွေရဲ့ခန့်မှန်းချက်ကတော့အနည်းဆုံးဒေါ်လာတန်100သုံးမှဖြစ်လိမ့်မယ်လို့ဆိုပါတယ်ကမောဇာဘဏ်ကဒီပြုပြင်ထိန်းသိမ်းရေးတစ်ခုလုံးအတွက်ကုန်ကျစရိတ်ကိုကြာခံမယ်လို့အောက်တိုဘာလတုန်းကကြေညာခဲ့ပါတယ်။ဝင်းကြီးများယုံကပဒင်းပေါက်ဘောင်တွေဟာမူလကတစ်သားနဲ့လှုပ်ထားပေမဲ့အဲ့ဒီနေရာမှာအခုအလူမီနီယံဘောင်တွေနဲ့အစားထိုးတက်ဆင်ထားတဲ့ဒီအနော်မာအုပ်စုဟာရှေးဟောင်းအမွေနှစ်ပြုပြင်ထိန်းသိမ်းရေးလုပ်ငန်းမှာလိုက်နာရမယ့်စီးမျဉ်းတွေကိုလိုက်နာမှုမရှိဘူးလို့ဘီသူကအတင်းရဲ့ဥက္ကဋ္ဌဦးဆန်းဦးကပြောကြောင်းကျော်လင်းထွန်းရဲ့ဆောင်းပါးကို Frontier မြန်မာမဂ္ဂဇင်းမှာဖော်ပြထားပါတယ်ရှင်။
အခုတော့ဒေါ်လာတန်မနက်ခင်းတင်ဆက်နေတဲ့ American EDM 3လုံးတွေကိုကြားတော့မှာပါခင်ဗျာ
ဒ
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက chip chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် on on ကအပေါ်မှာ your your အသင်းဤ shoulder shoulder ကပခုံးဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီတော့ဆီတဲ့လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပုံပေါ်မှာတင်ပြီးတတ္တိရှိရင်ပုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ် idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရာကြည်ချင်းအဖြစ်တည်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရံဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုကိုကြောင့်မကြည်မနှက်ဖြစ်နေတဲ့လူစားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ
He's got a chip on the shoulder.
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကိမ့်မနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့အင်္ဂါညဒဲလီလိုင်းထုတ်လွှင့်ချက်ကိုနင်းညကကိုသားညုံတင်ဆက်ထားတာကိုပြန်ပြီးတော့နားဆင်ကြပါခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံရေးကျင်းသား issue ပါနိုင်ငံရေးအရာကိုယုံကြည်အားပေါ်မှာယက်တီလှုပ်ရှားပြောဆိုတဲ့အပေါ်မှာဖန်ဆီးအရေးယူခံရတာတွေနိုင်ငံရေးပြောကားနဲ့ဆက်နွယ်ဖန်ဆီးခံရသူတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်လေးရှိပါတယ်။လက်ရှိမြန်မာနိုင်ငံရေးမှာဘယ်လိုလူမျိုးတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်မလဲ။ဘယ်လိုပုံမှောက်တွေကိုနိုင်ငံရေးမှုတွေဆိုပြီးတော့သတ်မှတ်ယူဆကြမလဲ။ကျွန်တော်တို့ဒါကိုဆွေးနွေးကြမှာပါ။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးလေးလိုက်မှာလည်းရောက်နေပါပြီ။ပထမတူကတော့နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်း AAPPB ရဲ့အတွင်းမှုဖြစ်တဲ့ဦးတိတ်နိုင်လေးလိုက်မှာရှိပါတယ်။နောက်တူကတော့သတင်းစာဆရာဦးစိန်ဝင်းဦးစိန်ဝင်းကတော့ Internews ဒီသတင်းမီဒီယာအဖွဲ့ရဲ့Journalism Advisor အချံပီးပုတ်ကူတူလည်းဖြစ်ပါတယ်နှစ်ဦးစလုံးလေးလိုက်ပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးကိုတိတ်နိုင်ကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျကိုတိတ်ရေကြားရလားမသိဘူးခင်ဗျကိုတိတ်နိုင်ရေအခုခုနကကျွန်တော်ပြောသွားလို့ပါဒီကိစ္စကလည်းဆွေးနွေးဖြစ်တဲ့အကြောင်းအရာကတလောကပဲဒီရခိုင် ENP ပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးအေးမောင်ကိုထောင်ချလိုက်တဲ့အမှုပေါ့နော်ဒါနဲ့ပတ်သက်လို့ NLD ကပြောခွင့်ရသူတူကဒါကနိုင်ငံရေးအကျဉ်းသားအနေနဲ့တတ်မှတ်လို့မရတဲ့အကြောင်းပေါ့နော်သူပြောသွားတာရှိပါတယ်သူ့ကိုလည်းကျွန်တော်တို့ဒီမတိုင်ခင်မှာကြိုးစားဆက်သွယ်ပြီးတော့သူတုံ့ပြန်ကြရဖို့ကြိုးစားပါတယ်ဖုန်းဆက်သွယ်လို့မရလို့ပါအဲ့တော့ဥတိတ်နိုင်ကျွန်တော်အရင်ဆုံးမေးချင်တာကတော့အခုလက်ရှိအနေအထားရဆိုရင်နိုင်ငံရေးအကျဉ်းသားလို့တတ်မှတ်လို့ရတဲ့အပြစ်မှုတွေကိုဘယ်လိုမျိုးကိုတိတ်နိုင်တို့ခွဲထားပါလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့ကတော့2013မှာတကယ်2014မှာတကယ်နိုင်ငံရေးအကျဉ်းသားတတ်မှတ်ရေးနဲ့ပတ်သက်ပြီးတော့ဟိုအလုပ်ကိုဆွေးနွေးပွဲနှစ်ကြိမ်လုပ်ခဲ့ပါတယ်မြန်မာဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီလေးနိုင်ငံရေးကျင်းသားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းလေးဥပဒေပညာရှင်လေးသတိပုဂ္ဂလလေးသတ်သဖြင့်အယောက်50လောက်တက်ကြပါတယ်ဆိုတော့ဒီလောလောဆယ်လေးကထွက်လာတဲ့ဥစ္စာကတော့တော်တော်တော့အသေးစိတ်ပါတယ်တော်တော်လေးရှိပါတယ်ဒါပေမဲ့အဓိကကတော့ဒီလွတ်လပ်မှုတရားမျှတမှုတန်းတူမှုနဲ့ဒီလူ့ကိုယ်ရေးနဲ့တိုင်းသားအားလုံးပါဝင်တဲ့နိုင်ငံသားအခွင့်အရေးအတွက်ဆောင်ရွက်တဲ့အခါမျိုးမှာအစိုးရရဲ့ဒီမင်္ဂလာ3ရက်သို့မဟုတ်ဒီပြည်တော်စုအဖွဲ့ဝင်လုပ်ငန်းအဖွဲ့တွေသူတို့ရဲ့ရည်ရည်ချက်ကိုနီလန်းအမျိုးမျိုးနဲ့ဒီကက်ွက်တာဟောပြောတာမိသားပုံစံထုတ်ဝေတယ်ဆိုတဲ့ကိစ္စတွေနဲ့ဖန်ဆီးထိသိခံရတဲ့လူအားလုံးကိုနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်တယ်ဆိုပြီးတော့ထွက်ရှိလာပါရဲ့ပုံမှန်လေးအနေနဲ့ကတော့ကျွန်တော်တို့ဤချာထုတ်ရတာမရှိပါဘူးသို့ပေမဲ့လည်းဒီအလုပ်ပြရတဲ့ပဲဒီနိုင်ငံရေးအကျဉ်းသားဖြစ်လာမဲ့ဥပဒေပုံမှန်တွေဆိုတာကလည်းရှိပါတယ်တချို့ကြတော့တခါပုံမှန်တွေနဲ့တောင်မှဒီနိုင်ငံရေးဆောင်ရွက်တဲ့လူတွေဖန်ဆီးသေးသေးကြတာလည်းတောက်လျှောက်ရှိခဲ့ပါတယ်ဒါပေမဲ့ကျွန်တော်တခုပြောချင်တာကဒီ1960ခုနှစ်က
မကလာဆိုရနေပြီးတော့ဒီနှိမ့်မေးသော80နဲ့အထူးသဖြင့်လူငယ်တက်တာလူငယ်ချမ်းသာကိုပြေးတော့ကဒီပြည်တိုင်းရေးဝန်ကြီးဌာနနေပြီးတော့ဒီပြည်သူတရားသူကြီးအဖွဲ့ကဘယ်လိုအကျဉ်းသားမျိုးတွေကဒီနိုင်ငံရေးအကျဉ်းသားဖြစ်လဲနိုင်ငံရေးပြည်မှုဘယ်ပုံမှန်လဲကနိုင်ငံရေးပြည်မှုနေတယ်ဆိုပြီးတော့ဒီမေးခဲ့မှုကရှိပါတယ်ဆိုတော့ပြည်သူတရားသူကြီးအဖွဲ့ကပြန်ဖြေတဲ့ဟုတ်ကဲ့နိုင်ငံတော်ကောင်စီကနေပြီးတော့အတည်ပြုခဲ့တာရှိပါတယ်အဲ့ဒါလေးကသူကတော့9ချက်ပါအဲ့9ချက်ထဲမှာကျွန်တော်အဓိက5ချက်ကိုပြောချင်တာပါဟိုတစ်ချက်ကတော့မတရားသိမ်းအဥပဒေများနှစ်ချက်ကဒီဥပဒေပုံမှာ128ကနေပြီး130ခါခွဲကြည့်အစိုးရကိုဆက်တင်တဲ့ပြစ်မှုများဆိုတာပါပါတယ်အခုဒါကအိမ်မော်တို့ဆိုတာက122ပါဆိုတော့နောက်တစ်ခါပုံမှန်143ကနေပြီးတော့153ကဒီအထိဒါကဒီနိုင်ငံတော်ညီဝတ်မှုကိုပြတ်သားစေတဲ့အမှုနောက်တစ်ခါကျတော့30ကဒီခါခွေ9ညအဲ့ဒါလေးပါပါတယ်ဆိုတော့ပြောချင်တာကဒီပုံမှန်လေးကတော့ဒေတာပေါက်နိုင်ငံရေးအခြေသားအဖြစ်သတ်မှတ်လို့ရတဲ့ပုံမှန်လို့ပြောချင်ပါတယ
်ဟုတ်ကဲ့အဲ့တော့ကူ APP နေနဲ့တော့ဒေါက်တာအေးမောင်ကိုနိုင်ငံရေးအခြေသားအနေနဲ့သတ်မှတ်ထားတယ်လို့သိရပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့တက်ဆိုင်ရာအာနာပိုင်ဒီဘက်ကတုံ့ပြန်ချက်ကိုဗာများသိရပါလေခင်ဗျာ APP အနေနဲ
့ဟုတ်ကဲ့တက်ဆိုင်ရာအာနာပိုင်လေးကတော့ဟိုတုံ့ပြန်တာတော့မရှိပါဘူးခုနပြောတဲ့ဒီဒေါက်တာမျိုးမျိုးပြောနေတယ်ဆိုတဲ့ကိစ္စကအဲ့ဒါကသူဦးကြီးဟိုချင်းချင်းချက်ကိုပြောတာဖြစ်ပါလိမ့်မယ်အစိုးရကိုစားပြုတာတို့ဒီပါတီကိုစားပြုပြီးပြောတာတို့ဟုတ်ဒီမှာဟုတ်ပါလိမ့်မယ်ဆိုတော့ပြောချင်တာကတော့သူဦးကြီးကတော့သဘောထားတွေအများကြီးကွဲလွဲနိုင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့သောဆောင်တောင်းဆိုနေတာကတော့အစိုးရကနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ကိုဖွင့်ဆိုပေးဖို့ဆိုတာကျွန်တော်တို့သောဆောင်ဟိုသောဆောင်တောင်းဆိုနေတာပါ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ချက်မေးချင်တာကအခုဒီခေတ်ကာလမှာရတအစိုးရ NLD အစိုးရလက်ထက်မှာအစိုးရနဲ့အစင်မပြေလို့အစိုးရနဲ့ထိတ်တိုက်ဖြစ်လို့ဖမ်းဆီးခံရတဲ့အမှုတွေအများကြီးရှိပါတယ်လက်သိမ်းရသိမ်းအမှုတွေလည်းရှိပါတယ်ဒေါက်တာအီမောင်တို့လိုအမှုတွေလည်းရှိပါတယ်ဒါအပြင်အမျိုးသားရေးဆောင်ရွက်နေတဲ့ Nationalist အုပ်စုတွေလည်းရှိပါတယ်အဲ့တော့ဦးတိုင်နိုင်တို့ကဒီကိစ္စတွေမှာဘယ်လိုလူမျိုးတွေကိုနိုင်ငံရေးအကျဉ်းသားဖြစ်တတ်မှတ်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကအနည်းငယ်တောက်လျှောက်ကြလို့ကြည့်နေပါတယ်ဥပမာကျွန်တော်တို့ဘာသာရေးရသော၎င်းလူမျိုးရေးရသော၎င်းဘာသာရေးရသော၎င်းလူမျိုးရေးရသော၎င်းကွဲပြားစေဖို့အတွက်ဒီအဘုံစကားတွေဆိုတဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားဖြစ်ဟိုတတ်မှတ်လို့မရှိပါဘူးဆိုတော့ပြည်တော်စုပြုတ်ပွဲမဲ့ကိစ္စမျိုးကတော့ကျွန်တော်တို့ကအနည်းငယ်သတိထားပါတယ်ဒါပေမဲ့122ဆိုတဲ့ပုံမှန်က122ဆိုတဲ့ပုံမှန်ကတော့ပေချာပေါက်ဒီအဓိပ္ပာယ်ဖွင့်ဆိုတာကဖွင့်ဆိုတာကနိုင်ငံတော်ပုဂ္ဂံမှုလို့ဖွင့်ဆိုကြတယ်တချို့ဒီအစိုးရလက်ထက်တွေမှာနိုင်ငံတော်စိတ်မခင်ရကာစီမှုတို့ဟိုဖွင့်ဆိုတာရှိပါတယ်ဆိုတော့သဘောကဒီနိုင်ငံတော်ပုဂ္ဂံမှုတို့နိုင်ငံတော်စိတ်မခင်ရကာစီမှုဆိုတော့စေချာဖို့နိုင်ငံရေးနဲ့သက်ဆိုင်တဲ့ကိစ္စပါဒါကြောင့်မို့ကျွန်တော်တို့ကဒါကနိုင်ငံရေးအကျဉ်းသားဖြစ်တယ်လို့ကျွန်တော်တို့သတ်မှတ်ရတာပါဆိုတော့ကျွန်တော်တို့နိုင်ငံရေးအကျဉ်းသားဖြစ်မသတ်မှတ်တဲ့ဥပမာသောသောကကြီးနဲ့ဆွေးနိုင်ကျွန်တော်ကနိုင်ငံရေးခြေသားတော့မတတ်မှာပါဘူးကျွန်တော်ပြန်ကြည့်ပါတယ်သူတို့ကဟိတ်စပီးတွေပြောအမုန်းစကားတွေပြောနေတာလားလူမျိုးရေးဘာသာရေးကွဲပြားနေတဲ့စကားလုံးကွဲပြားနေတဲ့စကားလုံးတွေပြောတာလားသို့မဟုတ်ရင်အချင်းချင်းဟိုတယောက်နဲ့တယောက်အသေးဖြတ်မှုနဲ့ဖြစ်တာလားဆိုတဲ့သစ္စာမျိုးတွေကျွန်တော်တို့တရားလိမ့်လာပါတယ
်ဟုတ်ကဲ့ခင်ဗျာ
တကယ်ကိုနိုင်ငံရေးနဲ့ပတ်သက်မှာကကျွန်တော်ကနိုင်ငံရေးအစ်သားပြတ်တတ်မှာပါဟု
တ်ကဲ့ကိုတိတ်နိုင်တို့ APP အနေနဲ့နိုင်ငံရေးကျင်းသားလွတ်မြောက်ရေးအရှူနိုင်ငံရေးကျင်းသားဆိုရဲ့အဓိပ္ပာယ်တတ်မှတ်မှုတွေနဲ့ပတ်သက်လို့အစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ခဲ့တာတွေတာဒကရှိပါတယ်။အရင်ဦးသိန်းစိန်အစိုးရလက်ထက်ကဆိုရင်ဒီ committee တွေဘာတွေတဲမှာတော့ပါပြီးတော့ဆောင်ရွက်ခဲ့ပါတယ်။အဲ့တော့ဒီဘက်နောက်ပိုင်း NLD အစိုးရလက်ထက်မှာကောသက်ဆိုင်အာဏာပိုင်တွေနဲ့နိုင်ငံရေးကျင်းသား issue နဲ့ပတ်သက်ပြီးတော့ပြောပြဆိုဖြစ်ညှိနှိုင်းပြလားသူတို့ဘက်ကပူးပေါင်းဆောင်ရွက်မှုရှိရလား
။ဟုတ်ကဲ့ကျွန်တော်တို့တချို့လွတ်တော်အမတ်တို့လေးတဲ့တော့ကျွန်တော်တို့စကားပြောဆိုတာလေးရှိပါတယ်။ခုနပြောတဲ့ကျွန်တော်ဒီဦးသိန်းစိန်လက်ထက်မှာလည်းကျွန်တော်လက်ချနိုင်ငံရေးကျင်းသားစီစဉ်ရေးကော်မတီမှာကျွန်တော် ADB ကအဖွဲ့ဝင်အနေနဲ့ဟိုကျွန်တော်တို့ပါဝင်ထားတာရှိပါတယ်အဲ့ဒီအချိန်လောက်ရတယ်နိုင်ငံရေးကျင်းသားသတ်မှတ်ချက်ဆိုတာရည်ရချက်နံပါတ်1မှာပါပါတယ်ဆိုပေမဲ့အသေးစိတ်ကိုမသတ်မှတ်နိုင်ဘူးမဲ့ရေဖို့ကအပြည့်တော့နိုင်ငံရေးနဲ့ဆက်နေပြီးတော့ဖန်ဆီးသေးသေးခါနဲ့လူတွေကိုဒီနိုင်ငံရေးကျင်းသားဖြစ်သတ်မှတ်တယ်ဆိုတာအဲ့ဒီအချိန်လောက်ရတယ်ထားခဲ့တာရှိပါတယ်နိုင်ငံရေးကျင်းသားနဲ့ပတ်သက်ပြီးတော့ဒေါ်မေဝင်းကြီးတို့တင်ခဲ့တဲ့အဆိုတွေရှိပါတယ်ဒီဘက်ကမှလည်းဥပဒေတို့တင်ခဲ့တဲ့အဆိုတွေရှိပါတယ်သို့ပေမဲ့လည်းဒီပြည်ထောင်ဝန်ကြီးဌာနကလည်းဥပကြားကြအရဆိုလို့ရှိရင်တော့ဟိုနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ဖို့မရှိဘူးဆိုတဲ့
တန်ခါချက်မျိုးပဲထွက်လာနေတဲ့ကိစ္စလို့သိပါတယ်။ဒါပေမဲ့လည်းဒီကိစ္စကမဖြစ်မနေသတ်မှတ်ဖို့အစိုးရကသတ်မှတ်ဖို့လိုနေတာဖြစ်ပါတယ်။မဟုတ်ဘူးဆိုလို့ရှိရင်တူဦးသေးကနေပြီးတော့နိုင်ငံရေးစစ်သားတွေပဲကောက်ချက်ဆွဲနေတဲ့ကိစ္စတွေကအမျိုးမျိုးဖြစ်တဲ့ကကြတော့မလို့လားအဲ့တဲ့ကြက်ကနာတွေဖြစ်လာတ
ယ်။ဟုတ်ကဲ့ခင်ဗျာကုတင်နဲ့လီလိုင်းဘောင်ခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကုစိန်ဝင်းဖိတ်ခေါ်ကြပါလေကုစိန်ဝင်းသတင်းစာဆရာကုစိန်ဝင်းကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြ
ားပါ။ဟုတ်ကဲ့ကုစိန်ဝင်းရဲ့အခုဒီနိုင်ငံရေးကျင်းသားနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့ဒီအစိုးရထိတ်တိုက်ဖြစ်ပြီးတော့ကြားရတဲ့အထဲမှာသတင်းစာဆရာကြီးလည်းပါပါတယ်ကိုဝါလုံးတို့ကိစ္စမျိုးတွေပေါ့နော်။တော့အခုဦးဝေးမောင်တို့ပါဦးလည်းကြုံလာပြီးတော့ဒီနိုင်ငံရေးကျင်းသားနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်လက်ရှိအစိုးရကိုယ်နိုင်ကနိုင်ငံရေးကျင်းသားဟောင်းနေများပါတယ်။လက်ရှိအစိုးရရဲ့လက်ရှိရှိနေတဲ့နိုင်ငံရေးကျင်းသားတွေပေါ့တုံ့ပြန်ချက်ကိုစိန်ဝင်းအမြင်သိကြပါတယ
်။တုံ့ပြန်ချက်ကကျွန်တော်မြင်တာတော့နှစ်မျိုးဖြစ်သွားတယ် double standard ဖြစ်သွားတယ်လို့ထင်တယ်။ဥပမာအဖြစ်အစိုးရရဲ့မူနဲ့စတင်တဲ့အစိုးရမကိုက်ဘူးဆိုရင်စဉ်းစားချက်ကတမျိုးဖြစ်တာဒေါက်တာအင်းမောင်တို့အမှုကိုပြန်ပြောရလို့ရှိရင်အဲသူတို့ရှားလိုက်တဲ့အမှုဒါလည်းနိုင်ငံတော်ပုံကံမှုနဲ့နိုင်ငံတော်အကြီးအကဲပြည့်စုံမှုကျွန်တော်အမြင်ရတော့ဒါကဟိုတရားရုံးကဆုံးဖြတ်လိုက်တဲ့ဟာလည်းစဉ်းတော့စဉ်းစားကြရပဲနိုင်ငံတော်ပုံကံမှုတဲ့နိုင်ငံတော်အကြီးအကဲပြည့်စုံမှုဟိုရောက်တယ်လို့ပဲအဲမြင်တယ်နောက်သူတို့သူတို့ရဲ့အဲဒါသူ့ရဲ့ freedom of expression နဲ့မှာပါတယ်နောက်သူရဲ့အတွေးခေါ်သူပြောတယ်သူရဲ့အမြင်တွေသူပြောတယ်အဲ့ဒီအမြင်တွေကကျွန်တော်တို့ကြိုက်ချင်မှကြိုက်မယ်ဟာလားဟိုပမာရရခိုင်ကိုလာပြီးကြုံလို့တယ်ဒါကျွန်တော်မကြိုက်တဲ့အသုံးအနှုန်းဖြစ်သွားပြီမဒါပေမဲ့သူမှပြောခွင့်ရှိတယ်ကျွန်တော်အမြင်ကတော့အဲ့ဒါအဲ့ဒီဟာပဲသူကဒီလိုမျိုးထုတ်ပေါ်ပြောဆိုတာနိုင်ငံတော်ပုံကံမှုမြောက်တယ်ဆိုတဲ့ဟာနိုင်ငံတော်ပုံကံမှုမြောက်တာနိုင်ငံတော်အစိုးရကိုဟိုလက်နက်ကင်ဆွဲဖြုတ်ချဖို့ကြံတာတွေနော်ဟိုပြီးတဲ့ violence ပေါ်အဲ့ဒီဟာသုံးတာဒါတော့မှတခြားသောအော်မီဒီယာမှာအဲနိုင်ငံတော်ပေါ်ဒီစပိုင်းနဲ့ပေါင်းတာဆက်ပြီးအဲ့ဒါမျိုးတွေအထိမြောက်သလားကျွန်တော်သူကပဲအဲ့ဒါမျိုးတွေလုပ်နေလားပစ္စကေပါလားဆိုတဲ့ဟာအများကြီးမျိုးစုံထုတ်ကြရလေးရှိတယ်။အဲ့လိုကြာကာလတွေကဟိုကသူကနိုင်ငံတော်ပုံမှန်မှုတွေကိုထည့်ပြီးတော့အာဒီဟာဆိုရင်တော့နိုင်ငံရေးတင်းသားမမြောက်ဘူးဆိုတဲ့အဲဆွဲချက်ဟိုယူချက်တွေကိုယူသွားတဲ့ဟာကတော့လိုင်းတင်တဲ့ဟာများတယ်လို့ကျွန်တော်ထင်တယ်နော်နောက်ပြီးတော့သူပြုမှုတဲ့အပြုအမူနဲ့သူထောင်ကြားခံရတဲ့ဟာ out of proportion ဖြစ်နေတယ်လို့ပါပဲ
ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီနိုင်ငံရေးကျင်းသားဒီလွတ်မြောက်ရေးလှုပ်ရှားမှုတွေပါအရင်ဦးသိန်းစိန်ခေတ်ကာလအထိလွတ်မြောက်ရေးလှုပ်ရှားမှုတွေပြောကြပြည်တွင်းမှာပြည်ပမှာလှုပ်ရှားမှုတွေတောင်းဆိုမှုတွေတော်လေးမြင့်မြင့်တက်တက်ရှိပါတယ်ဒါပေမဲ့ NLD အစိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအတွက်ပြောကြဆိုကြတိတ်မကြားမိတော့လို့ပဲခုနပြောလို့ဦးကိုဝါလုံးတို့လွတ်မြောက်ရေးဒေါက်တာအီးမောင်လွတ်မြောက်ရေးတီးကြတော့လှုပ်တာတွေရှိပါတယ်တခြားဒီစက်ခွန်တက်တူကအမှုတွေလည်းရှိတဲ့အခါကျတော့ဒီလှုပ်ရှားမှုတွေဘာကြောင့်အားနည်းသွားတယ်လို့ကိုစိန်ဝင်းယူဆလဲခင်ဗျာ
ဒါကိုပေါင်းကိုလန်ထောင်းလို့ပြောရမလို့ပဲပမာနိုင်ငံရေးမှာပမာရီဘာနှစ်ပါးရှိတယ်တပါးတော့ဒီ ethnic politics နဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တွေမရင်းချက်ကြဘူးလို့ကျွန်တော်ထင်တယ်ကျွန်တော်တို့တွေစဉ်းစားပုံကကိုပမာကိုပယ်ပြီးတော့စဉ်းစားလို့ရှိတယ်အဲ့ဒီအနေနဲ့လွန်လာလို့ရှိရင်တစ်ဖက်မှာကြတော့ religious minority ပေါ့နော်ဟိုမှာအထူးသဖြင့် muslim တွေနဲ့ပတ်သက်ရင်ကျွန်တော်တို့စဉ်းစားတာတွေကပို့ပြီးတော့တောင်းကျင်စဉ်းစားနေတယ်အဲ့တော့အဲ့လိုမျိုးဖြစ်တဲ့အခြေအနေမှာကျွန်တော်တို့တွေကခုသတိကိုနဲ့အားလုံးကတန်းတူပါပဲလားဟလားလွတ်လပ်မှုမျက်နှိုးတဲ့စိတ်ကိုယ်တိုင်ကတော့လွတ်လပ်မှုကိုဖြတ်တန်းနေဆိုပေမဲ့လည်းတခြားသူရဲ့လွတ်လပ်မှုကိုတန်ဖိုးထားတဲ့ဟာကြတော့အားနည်းတာနေပြီးတော့ကျွန်တော်တို့စဉ်းစားချက်တွေကလူမျိုးစုလိုက်ပြောရလို့ရှိရင်ဘာမန်ဆန်ထရစ်လာဖြစ်ပြီးတဲ့အခါကျရင်ခွဲခြားမှုတွေပေါ်လာတယ်လို့ကျွန်တော်ကတော့ဟိုလူသားသားပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုတိတ်နိုင်လီလိုက်မမခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်ချူလှည့်ပေးကြပါလေကိုခမောင်းလွင်းလီလိုက်မမရှိပါတယ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
နိုင်ငံကြီးကျင်းသားလို့တတ်မှတ်ရခြင်းအကြောင်းရနံပါတ်1ကတော့ဤလူမျိုးရောင်းနိုင်ငံကြီးရအဖမ်းခံရတဲ့ပုဂ္ဂိုလ်များဒီလူမျိုးရေးလက်ချမှုကြောင့်အဖမ်းခံရတဲ့ပုဂ္ဂိုလ်များနံပါတ်2ရင်းနှီးရေးကြောင့်ခဏပြလို့အဖမ်းခံရတဲ့ပုဂ္ဂိုလ်များနံပါတ်၄ကျောင်းသားလိမ့်ဆန်းကျောင်းသားအခွင့်အရေးကြောင့်ခန့်ကျင်ခံရသူများနိုင်ငံသားအခွင့်အရေးကြောင့်ခန့်ကျင်ခံရသူများလေသမားအခွင့်အရေးကြောင့်ခန့်ကျက်ခန့်ကျင်ခံရသူများဆက်ပြီးတော့စီမံကိန်းပြင်ရဒါများကိုခန့်ကျက်ရဲ့အတွက်ကြောင့်ခန့်ကျင်ခံရသူများနံပါတ်၉ကတော့သတင်းတောင်များအိဒါများကိုသူရကိုဝေဖန်လို့တရော်လို့ခန့်ခံရသူများအမတ်တရားကြောင့်အဖမ်းခံရတော့ရေးမှုရောက်ကိုမျိုးရနိုင်မျိုးရတဲ့ပုဂ္ဂိုလ်များတဲ့နိုင်ငံသားတက်မှတ်ကြပါတယ်နံပါတ်၁ဒီရောက်တခြားမှုကြောင့်ဖန်ဆင်ရတဲ့နိုင်ငံသမားများနံပါတ်၁၁ကတော့ခေတ်ကကနေတရင်းကနေပြီးတော့အစိုးရနဲ့တက်မလို့ဝေဖန်တရော်လို့ဖန်ဆင်ရသူများကိုနိုင်ငံအကြီးအကဲတွေတက်မှတ်နိုင်ရတဲ့ကြိုးစားပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာဒါကုခမောင်လေးအမြင်ပေါ့နော်ကျွန်တော်နောက်ထပ်သရော့ရှင်တူကတော့စာနဲ့ပေးထားပါတယ်သူကတော့ Gypsy လို့သူ့နာမည်ပေးထားပါတယ် NLD အမတ်ရဲ့ပြောစကားကစစ်စုရလက်ထက်စစ်ဘုံချုပ်တွေပြောစကားနဲ့တထက်သေးပါပဲတဲ့ NLD အမတ်လို့သူကသုံးနှုံးပါတယ်ဒါပေမဲ့ကျွန်တော်တို့တိလောက်တော့ NLD ကတာဝန်ရှိသူတူပြောခဲ့တာပါအဲ့တော့သူရေးထားတာကိုဆက်ဖတ်ပြပါမယ်စစ်ဘုံချုပ်တွေဟာတဲ့ဘယ်သူကမှနိုင်ငံရေးအကျဉ်းသားမတတ်မှတ်ပါဘူးတဲ့ရခိုင်တိုင်းသားအခွင့်အရေးနဲ့ရခိုင်လူမျိုးတို့ရဲ့သမိုင်းစဉ်လာကိုဟောပြောတာဟာလူမျိုးတစ်မျိုးရဲ့နိုင်ငံရေးဖြစ်စင်ပါတဲ့ဒါကမှပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းတယ်ဆိုတာကစစ်စုရလက်ထက်စစ်ဘုံချုပ်တွေရဲ့လုပ်ရတဲ့တူပါတယ်တဲ့ဒီကြားထဲမှာ NLD တာဝန်ရှိသူရဲ့ဒေါက်တာအေးမောင်ကိုနိုင်ငံရေးအကျဉ်းသားဖြစ်အသိမှတ်မပြုဘူးဆိုတဲ့စကားဟာရခိုင်သမိုင်းဖြစ်စင်ကိုအသိမှတ်မပြုဘူးဆိုတဲ့သဘောသိရောက်ပါတယ်တဲ့ဒါဟာမပြောသင့်မလုပ်ထိုက်တဲ့လုပ်ရမျိုးပါဒါကြောင့်မို့ဒီ NLD အနေနဲ့တရားဝင်ပြန်ပြောင်းပြောစေချင်ပါတယ်ဆိုပြီးတော့သူကရေးပါတယ်ခင်ဗျကျွန်တော်ကုတိတ်နိုင်ကိုပြန်လှည့်ပေးချင်ပါတယ်ခုနကကျွန်တော်မေးသွားတဲ့မေးခွန်းနဲ့ဆက်ပါတယ်အဓိကတော့လက်ရှိ NLD အစိုးရရဲ့တငေးချင်းသားညီနဲ့ပတ်သက်လို့တုံ့ပြန်ကြိုက်တွယ်မှုပေါ့နော်သူရဲ့သဘောထားမှုကုနကကိုတိတ်တန်ဖြစ်သွားတဲ့အထက်မှာဒေါက်တာမျိုးညွတ်ပြောတယ်ဒါပေမဲ့တူးချင်းရဲ့သဘောထားလို့ကုတိတ်နိုင်လို့ထင်ပါတယ်ဒါပေမဲ့အစိုးရတရားလုံးအာဏာရှိသူတရားလုံးရဲ့သဘောထားတုံ့ပြန်ချက်ကဘယ်လိုများရှိပါလဲခင်ဗျာငွေချင်းသားတွေနဲ့ပတ်သက်လို့ပါဟို
ကျွန်တော်အမြင်ကတော့ဘယ်အစိုးရဖြစ်ဖြစ်နိုင်ငံရေးအစိုးရရှိတယ်လို့တော့ပြောလို့မရှိပါဘူးဆိုတော့ဟိုနိုင်ငံတော်ကမှလည်းပြောလို့မရှိပါဘူးဆိုပေမဲ့ကျွန်တော်တို့ကဟိုဒီကနေ့ဒီအစိုးရကတည်တည်လူလူကဟိုတင်တော့တဲ့အစိုးရဒီမိုကရေစီရေးခောက်ရဲ့မဲဆိုပြီးတော့ကျေကျော်တာနဲ့တက်လာတဲ့အစိုးရဒီလိုအစိုးရဖြစ်တဲ့အခါကျတော့ဒီအစိုးရမတက်ခင်တော့လေတော်သားစုကြည်ပြောခဲ့တာရှိပါတယ်ဆိုတော့ဒီမိုကရေစီစနစ်မှာနိုင်ငံရေးအကျဉ်းသားတိလောက်ရှိနေရင်တော့မှများလာပြီဆိုတဲ့စိတ်ဓာတ်မျိုးပြောခဲ့တာရှိပါတယ်ဆိုပေမဲ့လည်းဒီနေ့ဒီချိန်မှာတော့အစိုးရဘက်ကဒီအပေါ်မှာပဲအာရုံစိုက်ဖို့အတွက်ဟိုအချိန်မသိနိုင်သေးတာလားဆိုတဲ့စိတ်ဓာတ်ကိုတော့ကျွန်တော်မသိဘူးဆိုပေမဲ့လည်းဒီနိုင်ငံရေးကျင်းသားစိတ်ဓာတ်နဲ့ပတ်သက်ပြီးတော့ဟိုတော်တော်တော့စိတ်သွားတာစိတ်သွားတဲ့အနေထားမျိုးမှာရှိတယ်ကျွန်တော်တို့ကတော့တန်းတန်းတလောက်ဒီအမတ်တွေနဲ့ပတ်သက်ပြီးတော့အစိုးတင်နိုင်ဖို့အတွက်ဆွေးနွေးနိုင်ဖို့အတွက်တန်းတန်းတလောက်စီရုပ်တဲ့စိတ်ဓာတ်မျိုးတွေတော့ဟိုလုပ်နေတာရှိပါတယ်ဒါပေမဲ့အခုဒီစိတ်ဓာတ်ကိုပြန်ကြည့်တယ်ဆိုလို့ရှိရင်စိတ်ချက်ကကျွန်တော်တို့ကတင်းမှုနဲ့တစ်တံမပြတဲ့ကိစ္စဖြစ်ပါတော့ဒီဟိုငါးငါးခက်ခွေးဆိုတဲ့ဥစ္စာကနှစ်နှစ်ထားလိုက်တဲ့ကိစ္စကကျွန်တော်တို့အများကြီးအဲ့ပုံမှာကောက်မှတ်ချက်မပေးကြပါဘူးဆိုတော့သို့ပေမဲ့ဒီနိုင်ငံတော်ပုံကံမှုဆိုတဲ့ပုံမှောက်ကိုတတ်တယ်အနည်းဆုံးဖြစ်ဟို122ကအနည်း20အနည်းဆုံးမချမဖြစ်ထားမယ်ပုံမှောက်ပါဆိုတော့အဲ့လိုတတ်လိုက်တဲ့အတွက်ဒါအစည်းလေးတဲ့တစ်တံချမနိုင်အောင်လို့ဒီပုံမှောက်ကိုတတ်လိုက်တာဖြစ်တယ်ဆိုတော့ခါကြတော့ဒီလိုပုံမှတ်ကိုတက်ပြီးတော့ဒီတက်တာလေးထတာကကျွန်တော်တို့ဒီအမျိုးသားရင်ကြားစီရေးအတွက်ဒီတိုင်းရင်းသားလေးနဲ့အင်းကန်းကအတူစွဲနေထိုင်ရေးဆိုတဲ့စိတ်ကကိုအထောက်အကူပြုရလားဟိုအပေါင်းလက္ခဏာဆောင်ကလားအနှုတ်လက္ခဏာဆောင်ကလားဆိုတော့ပြန်ပြီးတော့စဉ်းစားစဉ်းစားပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ဆုံးကိုအချိန်တော့ရပါသေးတယ်ကျွန်တော်ကိုစိန်ဝင်ကိုမေးချင်ပါတယ်ခင်ဗျတခုမေးချင်တယ်ဆိုတာကဒီသူတို့အစိုးရတွေပါအရင်အစိုးရကလည်းစစ်စုရလက်ထက်ပါလေအစိုးရတွေကဖမ်းတဲ့ခါမှာနိုင်ငံရေးကျင်းသားမရှိဘူးဒါဟာဒီတီဇဲဥပဒေတွေကိုချိုးဖောက်လို့ဖမ်းနေစီးတယ်ဆိုတဲ့ဟာမျိုးပြောပါတယ်ခင်ဗျတလောကဒေါက်တာမြူးညိုပြောသွားတဲ့အဓိပ္ပာယ်ကလည်းအဲ့ဒီသဘောတက်ရောက်နေပါတယ်ခုနကဒီသရရှင်တယောက်ပေးစာထဲမှာရေးသလိုပဲအဲ့တော့လက်ရှိ NLD အစိုးရအနေနဲ့တုတ်ပြန်တဲ့ခါမှာဒီအတိုက်ခံနိုင်ငံရေးသမားတွေတုတ်ပြန်တဲ့ခါမှာခုနဖမ်းလာစီးတာကနိုင်ငံရေးရတက်တက်ကိုချိုးတဲ့သဘောလို့ယူဆပါလားတကယ်ပဲဥပဒေရဖြစ်နေလို့လားဘလို့တို့ယူဆပါလဲခင်ဗျဥပဒေရဖြစ်မဲ့ဆိုလဲလွှတ်တော်ဘက်ကနေဥပဒေပြင်ဖို့ကြိုးစားမှာပေါ့နော်ဥပဒေရတကယ်ပဲတည်စေဥပဒေတွေချိုးဖောက်နေလို့လားနိုင်ငံရေးရနှိမ့်ကွက်တဲ့သဘောဆောင်ပါလားကိုစိန်ဝင်အမြင်သိချင်ပါတယ
်တက်ကတော့အစိုးရရဲ့သဘောသားပေါ့ကျွန်တော်တို့ဒီအခုလက်ရှိအစိုးရကဟိုအရင်နှောင်းကဘူးမဆိုင်တဲ့အဖြစ်တွေကိုနောက်မဖြစ်အောင်ဆိုပြီးတော့တော်လန်နဲ့အစိုးရအနေပြီးတော့ဒီလိုမျိုးဖြစ်လာခဲ့တယ်။ဒါပေမဲ့သူအစိုးရဖြစ်လာတော့ဆိုတော့အစိုးရစိတ်ဆိုတာဘာလဲဆိုတော့အဲ့ဒီနိုင်ငံကိုဟိုတည်ငြိမ်ဖို့ဟိုဒီနိုင်ငံလုံခြုံဖို့စသဖြင့်ဒါတွေဘယ်ရှိတန်းတင်ပြီးတော့စဉ်းစားတာပေါ့။အဲ့ဒီတော့ခုနကပြောတဲ့ကိုရင်ကဒုက္ခတုခခံပြီးတော့တိုက်ခဲ့တဲ့တံမိုးထားမှုတွေပစ်ချလိုက်ပြီးတော့ဒါတွေကတော့ဟိုသူတို့ဒါလုပ်လို့ဒါခံမှာပဲဆိုတော့စဉ်းစားမှုတွေးမှုပေါ့နော်တစ်ဖက်မှာတော့လေဒီအစိုးရကတရားစီရင်ရေးကိုဝင်ဆွတ်သလားပေါ့ဒါကတော့ဟို case by case ဆိုတာကိုစဉ်းစားမှာပဲ جماعه ဒေါက်တာအင်းမောင်အမှုမှာဝင်ဆွတ်တယ်လို့တော့ကျွန်တော်မထင်ဘူးဒါပေမဲ့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ရဲ့တရားစီရင်ရေးကတရားသူကြီးတွေကဟိုဘယ်ကလေတိုက်လဲဆိုတာကိုကြည့်ပြီးတော့ရေးကြည့်တာလား ဟာအဲ့ဒီခါကျတော့ဒီဟိုပတ်ဝန်းကျင်ကဘယ်လိုတွေပြောနေလဲအာဟိုအစိုးရရဲ့သဘောထားအာဏာရှိတဲ့လူတွေရဲ့သဘောထားဘယ်လိုလဲအဲ့ဒါပြဿနာလာဖြစ်တယ်အဲ့တော့ကိုကအစိုးရကိုယ်တိုင်ကအဲ့လိုကိုကိုယ်တိုင်နဲ့ impartial ဖြစ်ဖို့လိုတာပေါ့ကိုကဖြောင်းဖြောင်းမတ်မတ်နဲ့ဒါဟိုဆွဲကင်မှသာလင်းတရားစီရင်ရေးကိုဟိုလုံးဝငါရဲရင်တာမှာပေါ့ကျွန်တော်တို့ရှိမဲ့တရားစီရင်ရေးကအဲ့လိုလိုရောက်ဖို့အတွက်ဘယ်သူကပဲလုံနိုင်လဲဆိုတော့အာဏာရှိတဲ့လူတွေကပဲလုံနိုင်နေဟာအာဏာရှိတဲ့လူတွေကအဲ့ဒါကိုဟိုကိုကိုတိုင်းပေါ်မှာယူနေဟာကိုကိုကိုတိုင်းကလည်းဒါသဘောတူနေတဲ့ဒီကာလပတ်လုံးဒီအစိုးတန်ဒီလိုမျိုးဟိုပြုမှုမှုတွေကတော့ရှိနေဦးမှာ
ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမိကျင်တာက writer သတင်းတော်ကိုဝါလုံးကိစ္စပါကိုဝါလုံးကိစ္စမှာဆိုလို့ရှိရင်တရားရေးနဲ့ပဲဆိုင်တယ်တရားရေးရလုံးဆောင်နေပါတယ်ဆိုပြီးတော့တစ်ဖက်မှာတစ်ချင်းတော့အာဏာပိုင်တွေကပြောခဲ့တယ်ဒါပေမဲ့တကယ်တမ်းဆိုအမင်းချလိုက်ပြီပြောမယ်ဆိုရင်သမ္မတရဲ့အမင်းနဲ့ဖြစ်စေလွတ်ပြီးလို့ရပါတယ်အဲ့တော့ဒီလိုမျိုးကိစ္စတွေမှာ ਨੇ အစိုးရရဲ့ကင်တယ်မှုပေါ်ကိုစင်ဝင်အမြင်သိကြပါတယ
်အဲ့ဒါကြောင့်မလို့လူတွေပါလို့ငါငါကြားကြိုက်တယ်လို့ပြောတာပေါ့နော်ဟိုအစိုးရကိုယ်တိုင်ကသူမှမော် political wing မှမရှိတာသူကိုယ်တိုင်ကစဉ်းစားချက်ကကိုယ်အရင်တော့ကသူတုံးလှန်ခဲ့တဲ့လူတွေရဲ့အကျဉ်းစရိုက်ကိုအဲ့ဒီဆနစ်ရဲ့အကျဉ်းစရိုက်ကိုသူကသွားပြီးတော့ပြင်ပြီးရတာဖြစ်တာဟုတ်
ကျွန်တော်နောက်ဆုံးကိုတိတ်နိုင်ကိုမေးချင်ပါတယ်လက်ရှိနိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားတဲ့ ABB အနေနဲ့စင်းရဆိုဘယ်နှဦးရှိပါလဲခင်ဗျာ
ပြည်ထောင်ကြပြီးသားပေါ့လေပြည်ကြပြီးသားက56ဦးရှိပါတယ်တရားရှင်ဆိုင်နေရတာက314ဦးရှိပါတယ်ဒီ314ဦးထဲမှာ85ဦးကအစင်းဆောင်တဲ့ကနေပြီးတော့တရားရှင်ဆိုင်နေရတဲ့ပြည်ကြပ
ါဟုတ်ကဲ့ဘယ်လိုအမှုတွေများပါလဲခင်ဗျာ
အမှုတွေကတော့အများအဖြစ်အခွင့်အရေးကိုကာကွယ်တဲ့လူတွေအခွင့်အရေးအတွက်ခန္ဓာထုတ်ပေါ်တဲ့လူတွေကအများကြီးဖြစ်ပါတယ်။နောက်တစ်ခါလွတ်လပ်စွာရေကားထုတ်ပေါ်ခွင့်နဲ့မတရားကိစ္စဆက်သွယ်မှုဆိုတဲ့အမှုတွေလည်းရှိပါတယ်။အဲ့ဒါလေးကတော့ဒီသုံးခုကတော့အများဆုံးဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တိုက်ရိုက်လေးလိုက်အစီအစဉ်အချိန်လေးဆီသွားလို့ပါ။အဓိကပေါင်းဆွေးနွေးပေးတဲ့ဦးတိတ်နိုင်တဲ့ကုစိန်ဝင်းကျေးဇူးအများကြီးတင်ပါတယ်။သရရှင်နေအားလုံးကိုလည်းကျေးဇူးတင်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်တော့ပြပါခင်ဗျာ
။အဲ့ဒါကတော့နိုင်ငံရေးအကျဉ်းသားဆိုတဲ့အတိတ်ဘက်ကိုမြန်မာပြည်မှာဘလို့သတ်မှတ်ထားသလဲဘလို့သတ်မှတ်ကောင်းမလဲဆိုတဲ့ကိစ္စကိုဆွေးနွေးကြတာပါကိုတားညုံစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းကပို့တခုနှစ်မနေ့ကစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပါလိုက်မယ
်အမေရိကန်သမ္မတဒေါနယ်ဒ်ထရမ့်ကအမေရိကန်သတင်းမီဒီယာအများစုကသူ့ကိုရုရှားနဲ့ဆက်နွယ်နေတယ်ဆိုတဲ့မှားယွင်းတဲ့ယုံကြည်မှုနဲ့ပတ်သက်ပြီးသတင်းတွေရေးသားတာကြောင့်တကမ္ဘာလုံးကရှုံ့ချနေတယ်လို့အင်ကာနိတ်ကပြောပါတယ်ရုရှားနဲ့ပတ်သက်ဆက်နွယ်မှုမရှိဘူးဆိုတာသိရတဲ့အခုလိုနှစ်နှစ်ကြာသတင်းထုတ်ပြန်လာကြောင်သူတို့ဟာပြည်သူအတွက်တကယ်ရန်သူအစ်စ်ဖြစ်တယ်လို့တကယ်အတိုက်ခံပါတီလည်းဖြစ်နေတယ်လို့သမ္မတကပြောကြားခဲ့တာပါအမေရိကန်သမ္မတဒေါနယ်ဒ်ထရမ့်ရဲ့နိုင်ငံတောင်ပိုင်းနယ်စပ်တခြားနိုင်ငံတော်ရေးပေါ်အခြေအနေကြီးညာချက်ကိုပယ်ဖျက်နိုင်ရတဲ့အောက်လွတ်တော်မှအင်ကာနိကမဲခွဲရမှာမအောင်မမြင်ဖြစ်ခဲ့ပါတယ်။ဒီမိုကရက်ကြီးဆိုးတဲ့အောက်လွတ်တော်မှသမ္မတရဲ့ဗီဒီယိုအာဏာဖျက်သိမ်းမဲခွဲမှုမှာထောက်ခံမဲ248မဲကန့်ကွက်မဲ181မဲရပေမဲ့အများစုထောက်ခံမှု3ပုံ2ပုံပြည့်ဖို့အတွက်ထောက်ခံမဲ38မဲလိုနေပါသေးတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ဘေးချိုးဖောက်မှုနဲ့ထောင်နှံ9နှစ်စီချမှတ်တာခံနေရတဲ့ Writers သတင်းတော်ကိုဝါလုံးနဲ့ကိုကျော်စုတို့ရဲ့အယူခံကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့နေပြည်တော်တရားလွှတ်တော်ချုပ်မှာနှစ်ဖက်ရှိနေတွေကအင်ကာနေမှာရှောက်လဲချက်တွေတင်ပြခဲ့ကြပါတယ်။ဒီလိုအယူခံဝင်ဖို့ February 10ရက်နေ့ကတင်ခဲ့တာဖြစ်ပြီးနှစ်ဖက်ရှိနေရှောက်လဲပြီးမှတော့အယူခံနဲ့ပတ်သက်ပြီးအမိန့်ချမှတ်ဖို့တရားသူကြီးဦးစိုးနိုင်ကသဘောတူခဲ့ပေမဲ့ဘယ်နေ့အမိန့်ချမှတ်တယ်ဆိုတာမဲဆိုတာကိုတော့သတ်မှတ်ခြင်းမရှိသေးပါဘူး။သူတို့ရဲ့ရှေ့နေဖြစ်တဲ့ဥက္ကမောင်စောကတော့သူတို့နှစ်ဦးလွတ်မြောက်ရေးအတွက်အတက်နိုင်ဆုံးဆောင်ရွက်မယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့အထွေထွေရွေးကောက်ပွဲကနေပေါ်ထွက်လာတဲ့ကနဦးရလက်တွေဟာချုပ်ရင်းချက်တွေအများကြီးရှိနေတယ်လို့ဒေသအတွင်းရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တစ်ခုကနေဝေဖန်လိုက်ပါတယ်ရွေးကောက်ပွဲကော်မရှင်ကတနင်္လာနေ့ထုတ်ပြန်တဲ့ကနဦးရလက်မှာစစ်တပ်ထောက်ခံတဲ့ပါတီကမဲရလက်အရေးအတွက်မှာဥဆောင်နေကြောင်းဖော်ပြထားတာဖြစ်ပါတယ
်အဲဒါကတော့နောက်ဆုံးရနိုင်ငံကသတင်းကျဉ်းချုပ်ကိုတော့ခင်မျိုးသက်ကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့ပိုင်းစီစဉ်ထုတ်လွှင့်ရေးမှုကတော့မတ်အင်ဂျင်နိုင်ပါသမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်။ကျွန်တော်ကြော်လွန်ပါခင်ဗျာ။
This program has come to you from the Voice of America, Washington.